Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသားရရှင်များခင်ဗျာ VO American တန်ကနေ2025ခုနှစ် February 8ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေကြားရိုက်ဆက်လွှင့်နေပါပြီ။ line to meter 1925 30နဲ့အခုစနေနက်ဖြန်တနင်္ဂနွေမှာဆိုရင် line to meter 190ကနေနားဆင်နိုင်တာအပြင် VO ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကကျွန်တော်ဝင်းမြတ်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါတင်ဒင်းကိုကိုဝင်းမင်းနဲ့အတူပဲတင်ဆက်ပေးမှာဖြစ်ပါတယ်တင်ဒင်းနေမှာဆိုလို့ရှိရင် American USD သမရိကုမ္ပဏီကြီးကို Japan Nippon Steel ကုမ္ပဏီကဝယ်မဲ့အစားယင်းနှီးမြှုပ်နှံမှုလုံးလိုက်မယ်လို့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးသမရဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဟာအပေးအယူလုံးညှိနှိုင်းဖို့မဟုတ်ပဲမြောက်ကိုရီးယားပြည်သူတွေနဲ့ကမ္ဘာငြိမ်းချမ်းရေးကိုကာကွယ်ဖို့လို့မြောက်ကိုရီးယားအစိုးရကပြောပါတယ်အာဆီယံအထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကအပြာမှာထိုင်းနိုင်ငံမှာမြန်မာအတိုက်ခံနေတဲ့ဒီကနေ့မနေ့ပဲတွေ့ဆုံခဲ့ပါတယ်ဒီလိုသတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ကြီးဒီသတင်းတွေပြီးမှတော့အပတ်စဉ်ကဏ္ဍတစ်ခုတည်းမြန်မာပါအာရှဒေသတဲ့လေတုညဉ့်ဉန်းမှုတံကိုကုလအဖွဲ့ UNICEF တာဝန်ရှိသူက
အာရှပစိဖိတ်ဒေသမှာအသက်ရှင်တဲ့လေကိုရှူခဲ့ရပါတယ်အဲ့ဒီအတွက်ကလေး၄ယောက်သေလို့ရှိရင်တစ်ယောက်ကဒီ air pollution နဲ့ပတ်သက်တဲ့ consequences တွေကြောင့်ဖြစ်နေပါတယ်အလွန်ကြီးမားတဲ့အန္တရာယ်ပဲ
ဒီကြောင်ပြောထားတဲ့သတင်းတွေတက်ကသူတအဲ့ဒီမတိုင်ခင်တော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုတိယစီစဉ်နောက်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရဲ့လေယာဉ်စီးပွားဥရိယာတွေအစီအစဉ်နဲ့ဆက်တိုက်လာဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တဲရောက်တဲ့သတင်းတွေကိုကုစားမှုချောင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
American US Steel တာမဏိကုမ္ပဏီကြီးကို Japan Nippon Steel ကဝယ်မဲ့အစားယင်းနှီးမြှုပ်နှံလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ Washington မြို့တော်မှာ Japan ဝန်ကြီးချုပ် Ishiba နဲ့ဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုခဲ့တာ
ပါ။ They're doing it as an investment no longer purchase.
Okay.
I didn't want it purchased but investment I love.
USD ကုမ္ပဏီကိုဝယ်မဲ့အစားပြောင်းပြီးယင်းနှီးမြှုပ်နှံပါလိမ့်မယ်လို့သတင်းတောက်တယောက်ရဲ့အမေကိုသမ္မတထရန့်ကပြေချခဲ့တာပါသူအနေနဲ့လည်းအမေရိကန်သံတမန်ကုမ္ပဏီကိုဂျပန်ကုမ္ပဏီဝယ်မဲ့အစားယင်းနှီးမြှုပ်နှံမှုလုပ်မှာကိုသဘောကျတယ်လို့ပြောဆိုခဲ့ပါတယ်ယင်းနှီးမြှုပ်နှံမှုကိုဘယ်လိုလုပ်ဆောင်သွားမယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူးဒါပေမဲ့ရှေ့ရက်သက်တပတ်ကြာရင် Nippon Steel ကုမ္ပဏီအကြီးအကဲနဲ့ထွက်ဆုံမှုရှိပြီးသမ္မတထရန့်သမ္မတထရန့်အနေနဲ့သူကိုယ်တိုင်ပါဝင်ပြီးဂျောင်းဝင်စစ်ဆေးညှိနှိုင်းမှုတွေလုပ်သွားမယ်လို့ပြောဆိုပါရက်ပင်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မှာရုံးဆိုင်ထားတဲ့ USD ကုမ္ပဏီကို Japan Nippon Steel ကုမ္ပဏီကဒေါ်လာ15ဘီလီယံနဲ့ဝယ်ယူဖို့2023ခုနှစ်ကကမ်းလှမ်းခဲ့တာပါဒါပေမဲ့ဒီကိစ္စဟာ2024သမ္မတရွေးကောက်ပွဲကာလမှာနိုင်ငံရေးပြဿနာဖြစ်လာခဲ့ပြီးအဲ့ဒီအချိန်ကသမ္မတဂျိုးဘိုက်ဒင်ကလည်းမရောက်မို့တားမြစ်ခဲ့တယ်လို့သမ္မတထရန့်ကလည်းရောက်မို့သဘောမတူပါဘူးခင်ဗျာ
မြောက်ကိုရီးယားကတော့နျူကလ িয়ার နဲ့တွေဟာပြည်သူနဲ့ကမ္ဘာငြိမ်းချမ်းအတွက်ဖြစ်တယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার နဲ့တွေဟာအပေးအယူလုံးညှိနှိုင်းဖို့မဟုတ်ပဲမြောက်ကိုရီးယားပြည်သူတွေနဲ့ကမ္ဘာကြီးငြိမ်းချမ်းရေးကိုကာကွယ်ဖို့အတွက်ဖြစ်တယ်လို့ဒီနေ့စနေနေ့မှာပဲမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာလိုက်တာပါ။မြောက်ကိုရီးယားရဲ့အခုလိုပြောဆိုမှုဟာမနေ့တောက်ကြနေတဲ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှီဂူရူအီရှီဘာတို့တွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်အဆုံးသတ်ရေးကိုတေချာအောင်လှုပ်ဆောင်မှုထုတ်ဖော်ပြောဆိုခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ဒါပေမဲ့မြောက်ကိုရီးယားအစိုးရသတင်းဌာန KCNA ကတော့ဂျပန်နဲ့အမေရိကန်ခေါင်းဆောင်တို့တွေ့ဆုံမှုကိုဖော်ပြခြင်းမရှိဘဲနေတိုးနဲ့ EU ရောပါသမဂ္ဂတာဝန်ရှိသူတွေမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်လုံးဝအဆုံးသတ်ရေးတောင်းဆိုတာကိုညှိနှွံ့ခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဟာအတိမတ်ပြုခံရဖို့ဟန်ပြလုပ်နေတာမဟုတ်သလိုငွေချေးနဲ့လဲလှယ်ဖို့အတွက်လည်းမဟုတ်ဘူးလို့ KCNA သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျ။
အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကိုထရန့်အစိုးရကဖျက်သိမ်းတဲ့လို့ရတချို့ယာယီရဆိုင်ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကအမိန့်ထုတ်တားဆီးခဲ့ပါတယ်။တောက်ကြနေညနေတကောင်ကျော်ကနေပြီးတော့ USAID ဝန်တန်း2200ကိုခွင့်ယူခိုင်းထားတဲ့အစီအစဉ်ကိုရဆိုင်ထားဖို့တရားခရိုင်တရားသူကြီး Carl Nichols ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အရင်ကတည်းကခွင့်ပေးထားတဲ့ဝန်တန်း900ကိုလည်းအလုတ်လုတ်ခွင့်ပြန်ပေးခဲ့တယ်လို့နိုင်ငံတကာရောက် USAID ဝန်ထမ်းတွေအမေရိကန်ကိုပြန်လာဖို့ညွှန်ကြားချက်ကိုလည်းတရားသူကြီးကယာယီဆိုင်းငံ့ခဲ့ပါတယ်။တရားသူကြီးရဲ့အမိန့်ဟာရှေ့တပတ်တောက်ကြနေ February 14ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်။ဒီကိစ္စတွေပြန်လည်ကြားနာဖို့လာမယ့်ဗုဒ္ဓဟူးနေ့ February 12ရက်ကို ၁၂ရက်နေ့ကိုချိန်ဆထားပါတယ်။နိုင်ငံခြားအထောက်ပံ့မှုအားလုံးဒီပါရဆိုင်ပြီးနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကိုဖျက်သိမ်းဖို့အစိုးရကဆောင်ရွက်နေတာကိုတားဆီးနိုင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ထမ်းများအသင်းနဲ့အမေရိကန်မှာအကြီးဆုံးအစိုးရဝန်ထမ်းများတက်မကဖြစ်တဲ့ AFGE တို့ကဝါရှင်တန် DC ခရိုင်တရားရုံးတစ်ခုမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ဘွားမှာရှိတဲ့ USAID ဝန်ထမ်း1000ကျော်တွေကမပြည့်မနေလိုအပ်တဲ့600ကျော်ကိုပဲဆက်လက်တာဝန်ပေးထားမယ်လို့အစိုးရကကြေညာခဲ့ပါတယ်။ USAID တာဝန်ရှိသူတွေကတော့ USAID လုပ်ငန်းတွေကကမ္ဘာတဝန်းလူသားချင်းစာနာတဲ့အကူအညီအလို့အဆုံးသူတွေကိုထောက်ပံ့နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။မြန်မာဆိုင်ရာ ASEAN 2ကိုယ်စားလှယ်သစ်ဟာ NUG ပါအဓိကမြန်မာအတိုက်ခံတွေနဲ့ထိုင်းမှာဒီနေ့တွေ့ဆုံခဲ့ပါတယ်။အာဆီယံ2ကိုယ်စားလှယ်သစ်ဟာမြန်မာနိုင်ငံကအပြင်ထိုင်းနိုင်ငံမှာအခုလိုဒီမနေ့ဘန်ကောက်မှာတွေ့ဆုံခဲ့တယ်လို့နှိစက်သူတွေကပြောပါတယ်။အခုရက်ပိုင်းမြန်မာကိုသွားခဲ့တဲ့အာဆီယံအသင်းအလှည့်ချဥက္ကဋ္ဌဆေးမလေးရှားနိုင်ငံကအထူးကိုယ်စားလှယ်အော့တ်မန်ဟာရှင်မှာ NUG မြို့သားညီညွတ်ရေးအစိုးရနဲ့ KNGNU ပါဝင်တိုက်ခိုက်အဖွဲ့တွေနဲ့တွေ့ခဲ့တယ်လို့နှိစက်သူတွေကပြောပါတယ်။ဒါပြင်ကရနီ KNPP ချင်း CNF MON MNSP AD တို့အဖွဲ့လည်းပါတဲ့ဒီဆွေးနွေးပွဲမှာအာဆီယံဘုတ်သဘောတူညီချက်၅ချက်ထဲက၃ချက်ဖြစ်တဲ့စစ်ပွဲချမ်းဖတ်မှုရပ်ဖို့လူသားချင်းစာနာမှုအကူအညီတွေကိုနေဆက်ကတဆင့်ပေးဖို့အားလုံးပါတဲ့ဆွေးနွေးပွဲဖြစ်ဖို့အဓိကပြောခဲ့တယ်လို့သိရပါတယ်။ဒီမတိုင်ခင်မြန်မာနိုင်ငံခရီးစဉ်တဲမှာတော့စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးသန်းစွေနဲ့တွေ့ခဲ့တာမှာစစ်ကောင်စီဘက်ကစာပြီးစစ်ပွဲတွေရပ်ပင်ရေးပိုကောင်းနိုင်တာကိုအကြံပြုခဲ့တယ်လို့အထူးကိုယ်စားလှယ်အော့တ်မန်ဟာရှင်ကရှင်းပြခဲ့တယ်လို့လည်းဒီတွေ့ဆုံပွဲအကြောင်းသိသူတွေကပြောပါတယ်ခင်ဗျ။
ပြီးခဲ့တဲ့လတည်းကစတင်ခဲ့တဲ့အပြစ်ကရစေးသဘောတူညီချက်အရဟာမတ်စ်အဖွဲ့ကနောက်ထပ်အစ္စရေးတာဝန်ခံ3ဦးကိုဒီကနေ့စနေနေ့မှာထပ်မံလွှတ်ပေးလိုက်ပါတယ်။ပြန်လွှတ်လာသူ3ဦးကတော့အသက်42နှစ်အရွယ်အီလီရှာရဘီ၊အသက်56နှစ်အရွယ်အိုဟက်ဘင်အမီနဲ့အသက်34နှစ်အရွယ်အော်လီဗီတို့ဖြစ်ပါတယ်။ဒါဟာပြင်စမအကြိမ်မြောက်ဖမ်းဆီးထားသူတွေအပြန်အလှန်လဲလှယ်လွှတ်ပေးတာဖြစ်ပါတယ်။အစ္စရေးဘက်ကလည်းဖမ်းဆီးထားသူပါလက်စတိုင်း183ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။လောလောဆယ်အချိန်ထိထိုင်းအလုံသမား9ဦးအပါအဝင်ဟာမတ်စ်ဘက်ကပြန်လွှတ်ပေးခဲ့တဲ့တရားခံ18ဦးရှိပြီးအစ္စရေးဘက်ကပြန်လွှတ်ပေးတဲ့ပါလက်စတိုင်းအကြီးအသားကတော့600နီးပါးရှိသွားပြီဖြစ်ပါတယ်။
မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ FIO American တန်ရဲ့ Ferrella ရှင်ရဲ့စနေညသတင်းတွေကိုကုစော်မိုးကျော်နဲ့ပြောပြပေးကြတာပါအခုတော့စနေညပတ်စဉ်ကဏ္ဍတွေဆက်တိုက်ပါပထမဆုံးကတော့ဒုတန်စီစဉ်ပါတီရဲမှာခွဲခြားခံရတဲ့ကမန်တိုင်းသားတွေအကြောင်းပြောထားပါတယ်ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ဘေးကင်းတဲ့တခြားမျိုးတွေကိုပြောင်းရွှေ့နေကြရတဲ့ဒီကမန်တိုင်းသားတွေခွဲခြားဆက်ဆံနေရတဲ့ခံရတဲ့အခြေအနေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
အလုံးရှောက်တဲ့အခါလုပ်ငန်းရှင်အချို့ကကမန်လို့ပြောလိုက်တာနဲ့ပထမအလုပ်ခန့်မလုပ်နိုင်တဲ့ CV ဖောင်လေးပါယူပြီးတော့နောက်တော့မခန့်တာတွေရှိတယ
်။ဘာလို့လုပ်ချင်နေတယ်လဲ။အလုပ်ကလည်းခဏဘာတော့စဉ်းစားရပါလဲ။လည်းရစီချောင်းလေးဆိုရင်တော့ပူဆိုးရတယ်။
ကမန်လူမျိုးတွေဟာရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်လူငယ်စုတွေဖြစ်ကြပါတယ်။ပြည်တွင်းမှာနေထိုင်စဉ်ကတည်းကဒေသအာဏာပိုင်တွေနဲ့လူများစုရခိုင်လူမျိုးတွေရဲ့ခွဲခြားဆက်ဆံခြင်းတွေကိုခံစားခဲ့ရပါတယ်။အခုရခိုင်ပြည်နယ်တွင်းပြည်ပခတွေကြောင့်ရန်ကုန်မြို့ကိုထွက်ပြေးတိမ်းရှောင်လာချိန်မှာလဲသူတို့ရဲ့ဘဝကိုပြန်စတင်မှုစူးစမ်းရမှာခွဲခြားဆက်ဆံခံရမှုတွေကိုစက်ပြီးခံစားနေကြရတယ်လို့ဆိုပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါရစေ။
အလုံးရှောက်တဲ့အခါလုပ်ငန်းရှင်အချို့ကကမန်လို့ပြောလိုက်တာနဲ့ပထမအလုပ်ခန့်မလုပ်လို့နဲ့ CV ဖောင်လေးပါယူပြီးတော့နောက်တော့မခန့်တာတွေရှိတယ်။လူပြေသွားတာတို့ဘာလို့ပြောပြီးတော့အလိမ်မာလေးသုံးပြီးတော့ပြောတာပေါ့။ရဲဆိုင်ဆိုင်တော့မပြောပါဘူး။ဒါပေမဲ့အလုပ်ရှာဖွေတဲ့အခါခက်ခဲပါတယ
်။အသက်30အရွယ်မနီနွယ်ကရခိုင်ပြည်နယ်တောင်ပိုင်းမှာနေထိုင်ခဲ့တဲ့ကမန်အမျိုးသမီးတဦးပါပြည်နယ်တွင်းစစ်ပွဲပြိပခါတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လမှာတော့ကလေး2ယောက်ရဲ့အ သက်80အရွယ်မိခင်နဲ့အတူရန်ကုန်ကိုစစ်ပေးရှောင်လာခဲ့ပါတယ်။သူမကတကူရီမိခင်စင်ငယ်မသားတစ်ယောက်ဖြစ်ပြီးတော့မိသားစုကိုဥဆောင်ဝေရှာနေသူလည်းဖြစ်ပါတယ်။ရခိုင်မှာတော့ကုန်ကြောက်ရောင်းတဲ့အလုပ်ကိုလုပ်ခဲ့ပါတယ်။အခုရန်ကုန်မှာစားဝတ်နေရေးအတွက်ဘာပဲလုပ်ရလုပ်ရလုပ်ဖို့အလုပ်ရှာဖွေနေတာ3လလောက်ရှိပြီဖြစ်ပေမဲ့အလုပ်မရသေးပါဘူး။မနီနွယ်ကသူအလုပ်မရတာဟာကမန်လူမျိုးဖြစ်တာကြောင့်လို့ယုံကြည်နေပါတယ်။ကမန်လူမျိုးဟာရခိုင်မျိုးနွယ်စုတစ်ခုဖြစ်ပြီးတော့အစ္စလမ်ဘာသာကိုကိုးကွယ်တာကြောင့်သူရခိုင်ပြည်နယ်မှာနေထိုင်စဉ်ကတည်းကခွဲခြားဆက်ဆံခံရတာတွေရှိတယ်လို့ဆိုပါတယ်။ကမန်လူမျိုးဟာတနိုင်ငံလုံးမှာလူဦးရေ 15,000 လောက်ပဲရှိတော့တာပါ။သူတို့တွေဟာနိုင်ငံသားစစ်စီရေးကအလွယ်တကူလုံးလို့မရတာနဲ့တနေရာကနေတနေရာကိုသွားတဲ့အခါမှာလည်းစစ်စေးမင်းမြန်ပြီးတော့သွားခွင့်မပြုတာတွေလည်းရှိခဲ့ပါတယ်။အခုရန်ကုန်ကိုရောက်နေတဲ့ကမန်စစ်ပေးရှောင်တွေဟာအလုလျှောက်တဲ့အခါမှာအခက်အခဲတွေနဲ့ကြုံတွေ့နေရပြီးအထူးသဖြင့်ရခိုင်လူမျိုးအလုရှင်တချို့နဲ့အစ္စလမ်ဘာသာဝင်အလုရှင်တချို့ကအလုမခံတာတွေကိုကြုံတွေ့နေရတယ်လို့ဆိုပါတယ်။မနီနွယ်ကတော့အခုချိန်ထိအလုမရသေးပါဘူး။ကိုန
ဲ့အတူတူပေါ့နော်ဒီမှာအလုလျှောက်ထားတဲ့ဘေးရလူနှစ်ယောက်ကအလုရသွားတ
ာ။ကိုနဲ့အတူအလုလျှောက်ထားတဲ့ဘေးရလူနှစ်ယောက်ကအလုရသွားတော့ရမ်းတည်တာပါပဲ။ကိုကမန်လူမျိုးမလို့မခန့်ဘူးဆိုပြီးတော့ခွဲခြားဆက်ဆံမှုခံစားရတာပေါ့နော်။ပညာရည်ရှင်းတဲ့ရှင်ပဲဆိုလဲကိုကသူတို့ထက်သားတယ်လေ။အဲ့ဒီမှာသူတို့နှစ်ယောက်ကိုပဲရွေးသွားတော့ခွဲခြားဆက်ဆံတာပူပေါ်လွင်သွားတာပေါ့နော်။ကိုကလည်းကြတော့ပထမခန့်မလို့လို့နဲ့နောက်မခန့်ဘူးဖြစ်သွားတာလေ။နောက်ပြီးကမန်ဖြစ်လို့မခန့်တာဆိုပြီးအကြောင်းအရာလေးပြန်ကြရတော့လဲစိတ်ထိခိုက်တာပေါ့။
အခုလိုအလုတ်ကန်ရှာဖွေရင်းနဲ့ခွဲခြားဆက်ဆံခံရသလိုမျိုးကိုတွေးပြီးတော့စိတ်မကောင်းဖြစ်မိတယ်လို့မနီနွယ်ကပြောပြပါဗျ။အလုတ်မရှိတာကြောင့်လက်ရှိမှာပါတဲ့ပစ္စည်းတွေကိုရောင်းချစားတောက်နေရပြီးရောင်းဖို့ကမရှိသလောက်ကုန်ခန်းနေပြီလို့ဆိုပါတယ်။လက်ရှိမှာလည်းကလေးတွေရဲ့ကျောင်းစိတ်တွေအမေဖြစ်သူအတွက်ကျန်းမာရေးစိတ်နဲ့နေ့စဉ်စားတောက်ဖို့ကုန်ကြစိတ်တွေကြောင့်အရန်ဒုက္ခရောက်နေရတယ်လို့သူကဆိုပါတယ်။ကမန်တွေကိုအလုတ်ခတ်မှုခက်ခဲနေတာဟုတ်တယ်လို့စီးပွားရေးလုပ်ငန်းရှင်တယောက်ကဝန်ခံပါတယ်။ဘာကြောင့်အလုတ်ခတ်ဖို့ခက်ခဲနေသလဲဆိုတာကိုတော့ Facebook Messenger ကနေတဆင့်အခုလိုပြောထားပါဗျ။ကျွန်
တော်လူချင်းနေတဲ့အလုတ်ဝတ်ရခဏဘုရားတော်တော်စဉ်းစားရပါတယ်။လည်းကဆီချောင်းလေးဆိုရင်တော့ပူဆိုးရတယ်။ဘုံတိုင်းမှာလူမျိုးတွေပါတာရှိနေတယ်လို့စဉ်းစားကြတဲ့ဆိုင်ရမိတာများတာရှိလာနိုင်တော့အချို့ဆီချောင်းတွေခံမှုဆိုတာခက်ပါတယ
်။ပြီးခဲ့တဲ့2024ခုနှစ်တုန်းကရန်ကုန်မှာကမန်တိုင်းရင်းသားအမျိုးသမီးတယောက်ကရခိုင်မုတ်ဒီဇိုင်းတစ်ခုဖွင့်ထားတဲ့အကြောင်း Facebook မှာတင်ပြီးတော့အသိပေးခဲ့တဲ့အချိန်မှာကမန်လူမျိုးကရောင်းချတာဖြစ်တာကြောင့်လူမျိုးတူရခိုင်တိုင်းရင်းသားတွေက Facebook ပေါ်မှာခွဲခြားတဲ့အပြုမူတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီအမျိုးသမီးကဈေးဆက်ရောင်းပေမဲ့နောက်ပိုင်းမှာတော့ Social Media ပေါ်တင်တာမျိုးတွေမလုပ်တော့ပါဘူး။အဲ့ဒီလိုခွဲခြားဆက်ဆံမှုတွေကိုမလုပ်တင်ကြောင်းတချို့သောရခိုင်တွေကကမန်တွေဘက်ကနေပြီးတော့ခုခံပြောဆိုတာတွေလည်းရှိခဲ့ပါတယ်။အရခတ်တက်တော်နဲ့စစ်ကောင်စီကြား2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကတကြော့ပြန်စစ်ပွဲတွေစတင်ဖြစ်ပွားပြီးတဲ့နောက်ရခိုင်ပြည်နယ်မှာနေထိုင်သူတွေဟာတိုက်ပွဲရှောင်မှုအတွက်ရန်ကုန်ကိုပြောင်းရွှေ့လာကြပါတယ်။ရခိုင်ပြည်နယ်ထဲမှာမြို့နယ်18မြို့နယ်ရှိတဲ့ထဲက14မြို့နယ်ကိုအေအေကထိန်းချုပ်ထားပါတယ်။ကမန်အရေးဆောင်ရွက်နေသူတွေရဲ့စီးနေအရာဆိုရင်လက်ရှိရန်ကုန်မြို့မှာကမန်တိုင်းရင်းသားစစ်ရှောင်2000လောက်ရှိပါတယ်။သူတို့တွေဟာလူနည်းစုတွေဖြစ်တယ်လို့ကိုးကွယ်တဲ့ဘာသာပြောဆိုနေတဲ့ဘာသာစကားတွေအပြင်ရင်းမြေဒေသတွေကလည်းမတူညီတာကြောင့်နေထိုင်စားသောက်တဲ့နေရာမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ဆိုပါတယ်။သူတို့တွေအတွက်အလုတ်ကန်တွေကအခက်အခဲတွေရှိတယ်လို့နေထိုင်စရာအတွက်ပါအခက်အခဲနေကြတယ်လို့ဆိုပါတယ်။တိုက်ခန်းငှားတဲ့အခါမှာတချို့တိုက်ခန်းပိုင်ရှင်တွေကရခိုင်စစ်ပေးရှောင်တွေကမန်စစ်ပေးရှောင်တွေကိုမငှားရမ်းတာတွေရှိနေတယ်လို့မနီနွယ်ကဆိုပါတယ
်။
ရန်ကုန်ဆစ်ဆောင်လာပြီဆိုကြတဲ့ကလက်ပလာချီပလာနဲ့လာတာလေ။နေစရာနေရာလေးမှားမယ်ဆိုတော့လေရန်ကုန်ထဲမှာရခိုင်ကမန်ဆိုလို့ရှိရင်ပင်ပငားကျင်တဲ့သူတွေလည်းရှိရဲ။နေစရာနေရာလည်းအရန်ခက်ခဲရှိရဲ။တချို့ကလည်းမတိရွယ်ငှားလိုက်တယ်။တိွားတော့မငှားနိုင်တော့ဘူးပြန်ဆင်းသွားဆိုပြီးလောက်တာမျိုးတွေရှိရဲ
။မနီလာကကမန်မျိုးသမီးတွေရဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုလေ့လာနေသူဖြစ်ပြီးတော့ရန်ကုန်မှာနေနေတာ6နှစ်ဝန်းကျင်ရှိပါပြီ။သူကလည်းကမန်လူမျိုးဖြစ်ပြီးတော့ခွဲခြားဆက်ဆံခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူပါ။
ခွဲခြားဆက်ဆံမှုအတွက်ကိုစဉ်းစားနေကြတာအများကြီးပဲဥပမာအဖြစ်ကျွန်တော်ပြောရမယ်ဆိုရင်ရန်ကုန်မြို့ရမှာဆိုတော့တောင်ပြောင်းနေရာမျိုးအခန်းတစ်ခုဝယ်မယ်ဆိုရင်တော့ဘာသာကြားမရဘူးဆိုတော့တကယ်လုံးဝ Facebook မှာအများကြီးပဲပေါ်နေပါတယ်ရိုက်ရှာကြည့်လေပြည်နိုင်ပါတယ်ပေါ့နော်အဲ့ဒါကလည်းဆိုတော့ဘာသာမတဲခွဲပဲနဲ့ဒီအစ္စလမ်တစ်ခုဖြစ်တာနဲ့တင်ခွဲခြားတယ်နှိမ့်ညလို့လုပ်ကြတယ်အဲ့ဒါကတော့ကျွန်တော်တို့ထောက်ရှောက်မြင်ရအဲ့ဒါတောင်းနေမှာအစိုးရတောင်းနေမှာလည်းရှိတယ်ဘယ်လိုပဲကြောင်းလို့သူမျိုးပြောလို့ပေါ့နော်အစိုးရတောင်းနေမှာလည်းရှိတယ်ဟိုဒီကလေးတယောက်ကအစ္စလမ်ဖြစ်ပြီးဖြစ်ဆိုအဲ့ကလေးကိုတချို့နေရာတွေမှာပွဲထုတ်ဖို့အတွက်ဘယ်တော့ပဲတော်နေပါသည်ဟိုဟာသူကသိရင်မသိကြဘူးသူကမသိကြဘူ
းသူရဲ့လေလာထားမှုတွေအရာဆိုရင်ကမန်အမျိုးသမီးတွေဟာနေအိမ်ကိုပူပန်တာတွေဒေသမှာကြံ့ရခဲ့တဲ့ဆွေမျိုးတွေနဲ့အဆက်အသွယ်ပြတ်တောက်တာတွေကြောင့်စိတ်ပူပန်နေရတာတွေရန်ကုန်မှာမတော်တဲ့မလာတဲ့ဖြစ်နေတာတွေအဆရှိတဲ့အခက်ခဲတွေစိတ်တော့ကတွေနဲ့စိတ်မလုံခြုံမှုတွေကိုပါရင်ဆိုင်နေရတယ်လို့ဆိုပါတယ်ကမန်လူမျိုးတွေအတွက်ကမန်မျိုးသားတိုးတက်ရေးပါတီတစ်ခုရှိပါတယ်ရန်ကုန်မှာအခုလိုကြုံတွေ့နေရတဲ့ကမန်တိုင်းရင်းသားတွေရဲ့အခက်ခဲတွေကိုကမန်မျိုးသားတိုးတက်ရေးပါတီကမကူညီနိုင်သလိုတခြားအဖွဲ့အစည်းတွေကလည်းမကူညီနိုင်တဲ့အတွက်အခက်ခဲတွေပိုဖြစ်နေရတယ်လို့ပါတီတာဝန်ရှိသူတယောက်ကပြောပြပါတယ်။ပါတီအနေနဲ့2023ခုနှစ်ဇန်နဝါရီ26ရက်နေ့ကအသစ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရနိုင်ငံရေးပါတီအဖြစ်ဆက်လက်တည်ထောင်မှုအတွက်ပါတီမှတ်ပုံတင်ပြန်လည်လျှောက်ထားတာမရှိတဲ့အတွက်တရားဝင်အကူအညီပေးရတယ်မလုံနိုင်ပါဘူး
။အခုကတော့ဒီဘယ်လိုမှအခုဒီမရဘူးပေါ့နော်ကိုကမရှိတော့ကားနေရတဲ့အချိန်ဟိုအန်ဂျီဝလည်းမလာဘူးဘာမှအန်ဂျီဝလည်းမလာဘူးဘာမှမလာဘူးကလည်းအဲ့ဒီအပွဲအစည်းတွေကလည်းအန်ဂျီတို့ကလည်းမကော်ဒီနေမကူညီကြတာပါလားဒါကြီးကကောက်တယ်ပြောတယ်ဒါပေမဲ့အဲ့ဒီဇင်းကောက်ပြီးတော့အကောင့်တွေမပေါ်ဘူးပေါ့ဘာလို့လဲအချိန်ကြီးကဘူးဘူးမကူညီနိုင်တာဘူးလဲဘူးလဲတို့လူကြီးရဲ့ပဲဒီကောကတော့လက်မမှဖြစ်နေတဲ့ကာလဘူးမကူညီနိုင်ဘူး
လက်ရှိမှာတော့မက်နီနွယ်တယောက်ငွေကြေးမရှိတော့တာကြောင့်ရန်ကုန်မှာဆက်လက်ရပ်တည်နိုင်မှုအတွက်မတည်ချနိုင်ပါဘူး။ကမန်တွေသာဒီလိုခွဲခြားဆက်ဆံမှုတွေမခံရဘူးဆိုရင်ရန်ကုန်မှာအဆင်ပြေပြေနေနိုင်မယ်လို့သူခံစားနေရပါတယ်
။ပြန်ခွင့်ရမယ်ဆိုတော့ပြန်ရှင်တော်ဘော့ကိုရဲ့ပဲချိန်မဲ့ဖြစ်ဖြစ်လမ်းဖွင့်လို့
ပြန်ခွင့်ရမယ်ဆိုရင်ပြန်ရှင်တော်ဘော့ဘဲချိန်မဲ့ဖြစ်ဖြစ်လမ်းဖွင့်တာနဲ့ကောက်ပြီးပြန်မှာ။ကိုယ်ရင်ကိုယ်အခြေအနေတွေကဘလို့နေလဲဆိုတာပြန်ကြည့်ရှင်တယ်လေ။ဟိုမှာလည်းပစ္စည်းတွေအိမ်တွေနဲ့အကုန်ထားခဲ့ရတော့ဘလို့နေလို့ဘလို့ဖြစ်ပြက်နေမှန်းတော့မသိဘူးပေါ့နော်အဆင်ပြေရဆိုရင်တော့ပြန်ကျင်တာပေါ့ကို့နေရာမှာစားရေးတောက်ရေးရအကုန်အဆင်ပြေရနောက်ဆုံးမရှိဘူးဆိုရင်တော့ဟင်းမင်ဆိုင်စားလို့ရတယ်ဒီနေရာမှာနေရေးစားရေးရခက်ခဲတော့မနေချင်တော့ဘူ
းဒို့အတန်ရဲ့ဒီတစ်ပတ်အဆီဇင်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒို့အတန်ဖိုကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ခွဲခြားခံရတဲ့ကမန်တိုင်းသားဘဝဒို့အတန်အစီအစဉ်မှာပြောပြခဲ့တာပါ။အခုတော့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာပါ။လူတယောက်လူအခွင့်အရေးရတဲ့နယူးဇီလန်ကတောင်ကြီးတစ်ခုကြောင်းပြောထားပါရစေ။ကမ္ဘာနေရာများစီမှာကိုပိုင်အခွင့်အရေးရဖို့မိသားစုဘဝတွေပိဆက်ထောင်ကျအသေးခံကြိုးစားနေကြချိန်မှာနယူးဇီလန်နိုင်ငံမှာတော့တောင်တလုံးလူတယောက်ရနိုင်တဲ့အခွင့်အရေးပေးလိုက်ပါတယ်။အဲဒီကဌာနေတိုင်းသားအခွင့်အရေးဒေါက်တာကျန်ထုနဲ့ဦးတက်မောင်တန်မင်းမြန်ပြောပြထားပါတယ်ခင်ဗျာ။
ဌာနေတိုင်းသားတွေကသူတို့ရဲ့မျိုးရိုးစင်ဆက်ဖြင့်ယူဆကြတဲ့တောင်တလုံးကိုလူတယောက်ရရှိတဲ့အခွင့်အရေးမျိုးတွေ2025ခုနှစ်ဇန်နဝါရီ30ရက်နေ့ကနယူးဇီလန်တွတ်တော်ကပေးရလိုက်ပါတယ်။အဲဒီတောင်ကတော့မော်ရီလူမျိုးတွေရဲ့ဘာသာစကားအရဆရတကီမောင်ကလို့ခေါ်တဲ့တောင်တော်တရနကီဖြစ်ပါတယ်
။ The question is that the motion be agreed to. Those with that opinion will say aye. To the contrary, the ayes have it.
Te piri whakatupua mō te kāhui tupua Tararaki Maunga Collective Redress Bill Third Reading.
Now, worth it, I think.
Thank you.
လူတယောက်လည်းဘဝတော်ကိုအတွေ့ရေးဆွေးရတာဘဝမှာလည်းရှောရှောပါပါအတိမှပြုလို့ဖြစ်ပါတယ်ထာလီတိုင်းသားမော်ရီယူမျိုးတွေရဲ့အမြင်နဲ့ချာကင်းကအတိမှပြုမှုအကြောင်းဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့နယူးဇီလန်နိုင်ငံမှာပါဂူဘွဲ့ရရှိပြီးလက်ရှိနယူးဇီလန်မှာပဲနေထိုင်နေတဲ့ဒေါက်တာတန်ထူးဖြစ်ပါတယ်မင်္ဂလာပါကိုကြထူးရေ
ဟာမင်္ဂလာပါဆရာဟုတ်ကဲ့ပ
ါဟုတ်ကဲ့ကိုကြထူးရေပထမဦးဆုံးတော့ဒီသတင်းအကြောင်းလေးနဲ့စကြအောင်ခင်ဗျကိုကြထူးပြောပြပေးပါဦ
းလကူကတော့သူတို့ဒီခေါ်တာကဒီနိုင်ငံမှာကဟိုသူတို့နှစ်မျိုးရှိရဲ့ဆရာမောင့်တာရနာကီရဲ့နောက်မောင့်အက်မောင့်မောင့်အက်မောင့်ဆိုတာမောင့်အက်မောင့်ဆိုတော့သူအင်္ဂလိပ်လူမျိုးတယောက်ပေးခဲ့တဲ့နာမည်ပေါ့အခုဒီသတင်းကတော့ဒီဥဒီတောင်ကိုလူတယောက်အနေနဲ့တရားဝင်အတိအမှတ်ပြုတ်လိုက်တဲ့ဒါဥပဒေကြောင့်ပေါ့အဲ့တော့သူကဒီဥပဒေအရဟိုနောက်ထပ်ပြောင်းလဲလာလေးလည်းရှိတာပေါ့ဒီလူတယောက်အနေနဲ့ဟိုအတိအမှတ်ပြုတ်လိုက်တယ်ဆိုတာကြတော့သူကဒီတောင်ဟာလည်းပဲလူလိုပဲသူ့မှာအခွင့်အရေးရှိတယ်ပြီးသူ့ကိုကာကွယ်ပေးရမယ်တာဝန်ရှိတယ်လို့ဒါတရားဝင်အတိအမှတ်ပြုတ်လိုက်တဲ့သဘောပေါ့နောက်တစ်ခုတော့ဒီဥပဒေအရနောက်ခါဖြစ်သွားလဲဆိုသူတို့ရဲ့ဒီကို governance ပေါ့သူတို့ဒီပူတွဲအုပ်ချုပ်မှုပုံစံပေါ့ငကိုတော့ကတော့ငကိုလဲသူတို့ရဲ့ဒီဥပဒေအရကဒီဟိုသူတို့ရဲ့သဘောတူစာချုပ်အရပေါ့နော် one tanky သဘောတူစာချုပ်အရကဒီအစိုးရနဲ့ Mori လူမျိုးတွေကြားမှာဒီတဘာဝအရင်းမြစ်တွေကိုပူတွဲစီမံရမယ်ဆိုတဲ့သဘောတူချက်ရှိတယ်ဒါပေမဲ့လဲဒီဥပဒေမတိုင်ခင်မှာတော့အဲ့လိုသဘောတူညီချက်ရှိပြီလေသူတို့ရဲ့အခန့်ကဏ္ဍအကန့်တတိမော်ရီလူမျိုးတွေရဲ့အခန့်ကဏ္ဍအကန့်တတိရှိတယ်ပေါ့ဒါပေမဲ့ဒီနောက်ပိုင်းတော့ဟိုသူတို့ရဲ့ဒီမောင့်တာရနာကီနဲ့ပတ်ဝန်းကျင်ဒေသကိုစီမံခန့်ခွဲရတဲ့နေရာမှာပါဝါအတူတူဖြစ်သွားတာလုတ်ပိုင်ခွင့်အတူတူဖြစ်သွားတာပေါ့ဆုံးဖြတ်ပိုင်ခွင့်ကသူတို့ကြားမှာအတူတူဖြစ်သွားတယ်ပေါ့
ဒေါက်တာချန်ထူးရှင်းပြခဲ့သလိုပါပဲဥပဒေကလူတယောက်လိုခွင့်ရေးသတ်မှတ်ပေးလိုက်တဲ့အဲ့ဒီနယ်ပယ်ကိုဥပဒေနာမည်တက်ခွာဟွီတူပူအားလို့ပေးလိုက်ပါတယ်တောင်တော်တာရနာကီနဲ့ပတ်ဝန်းကျင်ကတောင်တွေမြေတွေအားလုံးဒီနာမည်မှာအကျုံးဝင်ပါတယ်အခုလိုအချိန်ပြန်ရအောင်မော်ရီလူမျိုးတွေဟာရာစုခြေပြီးကြိုးစားခဲ့ရတာပါ1849နှစ်မှာမော်ရီမျိုးနွယ်စုတွေနဲ့ဗြိတိရှ်ဘေးရဲ့ကိုယ်စားလှယ်တွေကဝိုင်တန်ကီစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်စာချုပ်ကမော်ရီဘာသာစကားနဲ့ရောအင်္ဂလိပ်ဘာသာစကားနဲ့ပါရှိပေမဲ့အတိတ်တွေကကွဲနေတယ်မော်ရီဘာသာစကားနဲ့အဲ့ဒီစာချက်မှာမော်ရီလူမျိုးတွေဟာသူတို့ရဲ့မြေပြင်နဲ့အရင်းမြစ်တွေကိုထိန်းချုပ်ခွင့်ရပါတယ်ဒါပေမဲ့ဗြိတိရှ်တွေကစာချက်ကိုဖောက်ပြက်ခဲ့ပြီး1865ခုနှစ်မှာတောင်တော်တာရနာကီနဲ့ပတ်ဝန်းကျင်မြေကိုသိမ်းလိုက်ပြီးအမဲလိုက်အဖွဲ့တွေနဲ့တောင်တက်အားကစားအဖွဲ့တွေကအဲ့ဒီနေရာကိုစီမံခန့်ခွဲခဲ့ကြတာပါမော်ရီလူမျိုးတွေကစီမံခွင့်မရရှိခဲ့တော့ပါဘူးနယူးဇီလန်မှာပေါ့ဂိုးစပစ်ကအခုလိုပြောပါတယ
် I acknowledge traditional Maori practices associated with the mountains
ဒီတော့လုပ်ငန်းမြင့်တင်တုန်းကဆိုရင်ဒီတောင်နဲ့ဆက်ဆက်နေတဲ့မော်ရီလူမျိုးတွေရဲ့ရိုးရာဓလေ့တွေမလုပ်ရလို့ပိတ်ပင်ထားခဲ့တာပ
ါမော်ရီလူမျိုးတွေရဲ့ဆရာပြတောင်းဆိုမှုတွေက1980နဲ့80ခုနှစ်များအတွင်းမှာအားကောင်းလာတာနဲ့အတူထာနေတိုင်းသားတွေရဲ့ဘာသာစကားရင်ချင်းမှုနဲ့အခွင့်အရေးတွေကိုနယူးဇီလန်ဥပဒေဒီမှာအသိမှတ်ပြုလာပါတယ်အခုဥပဒေအသိမှတ်ပြုလိုက်တာနဲ့ပတ်သက်လို့ဒေပါတီမော်ရီပါတီရဲ့ပူတွဲကောင်းဆောင်ဒက်ဘီအန်ဂါရောပါကာလာအခုလိုပြောပါတယ
် Today Taranaki Elmanga Tupuna is released from the chapels
ဒီနေ့ကျမတို့ရဲ့ဘိုးဘေးဒီပင်တောင်တော်တာရာနာကီဟာအချုပ်အနှောင်နှောင်ကျိုးကနေလွတ်မြောက်ခဲ့ပါပြီ။မတရားမှုအသိကင်းမဲ့မှုနဲ့အမုန်းတရားနှောင်ကျိုးဖြစ်ပါတယ်။ဒီနေ့ကျမတို့ရဲ့မေတ္တာနဲ့ကျမတို့လည်းလွတ်မြောက်ကြပါပြီ
။ဒါနဲ့ပတ်သက်လို့ဒေါက်တာချန်ထူးကအခုလိုဆက်ပြောပါတ
ယ်။ဒါပေမဲ့တခုနားလည်ရမှာကတော့ဒီဆုံးဖြတ်ချက်ဒီဥပဒေကရှင်တော်ကဟူလီတိုဖြစ်သွားတယ်။ဒီဝိုင်တန်ကြီးသဘောတူစာချုပ်ပြန်လည်အသေးပဲဖွင့်ဆိုရေးနဲ့ပတ်သက်တာနဲ့ကဆက်ဆက်တယ်လို့လည်းပြောလို့ရတယ်ဆက်ဆက်မှုမရှိဘူးလို့လည်းတော့ပြောလို့ရတာပေါ့ဆရာအဲ့လိုဥပဒေမထွက်ခင်မှာပဲဒီ Mount Taro ဒီ Wine Tanky စာချုပ်ပြန်လည်အသေးပဲဖြစ်ဆိုရေးကဟိုလှုံ့ဆော်ကြတာဟုတ်ဆရာပြီးခြားအပြိုင်ဖြစ်နေလို့လည်းပြောလို့ရတယ်ဒါပေမဲ့တစ်ဖက်ကပြင်ကြည့်ရင်ဆက်ဆက်မှုကလည်းဘယ်လိုရှိလဲဆိုတော့ဒီ Wine Tanky စာချုပ်ကိုသူတို့ဒီ Crown နဲ့ဒီ Memory မျိုးတွေကြားမှာချုပ်ဆိုထားတဲ့ Wine Tanky စာချုပ်အရာ Wine Tanky စာချုပ်အရာကကြတော့သူတို့ဒီဟိုရဲ့ Memory မျိုးတွေရဲ့ဒီသဘောပုံဝင်ကျင်ပေါ်မှာသဘောအရင်းမြစ်ဒီပေါ်မှာစီမံခန့်ခွဲခွင့် အခွင့်အရေးကိုသူကကန့်တက်ဖို့ကြိုးစားတာပေါ့ဒါပေမဲ့အခုဒီဥပဒေကတော့သူတို့ပို့ပြီးတော့ပို့ပြီးတော့ဆိုတာဝန်ထမ်းကြီးစာချုပ်အရာအခွင့်အရေးအပြည့်အဝတရားဝင်ဥပဒေရပြီးလေတဲ့ဘောဒီ Mount Taranaki ကိုအတည်ဝင်အတိမတ်ပြီးတဲ့ဘောပေါ့နော်ဆရာ
ဒီလိုဆိုရင်ဌာနေတိုင်းမှာလူမျိုးတွေရဲ့အခွင့်အရေးအတွက်လှုပ်ရှားမှုကြီးဒါကောပို့ပြီးတော့များအရှိန်ဟုန်ကောင်းလား
အော်ဒါပေမဲ့သူတို့ကတော့ဟိုပေါ့သူတို့ကပူအားတက်စရာဖြစ်သွားမယ်ငါတို့ဒါသူတို့ရဲ့လှုပ်ရှားမှုတွေအောင်မြင်မှုတစ်ခုအနေနဲ့ဒါသူတို့ကပူအားတက်စရာဖြစ်မယ်ပူပြီးတော့လောက်ရတာပူပြီးတော့သူတို့အားရှိရပေါ့အဆက်ပြီးတော့သူတို့ကတော့ဒီကိုစောစောပြောသလိုဒီဝန်တန်ကြီးစာချုပ်အထိပ္ပယ်ပြန်လည်သတ်မှတ်ရေးနဲ့ပတ်သက်တဲ့ဟာကိုတော့သူတို့ကဆက်ပြီးတော့ကန့်ကွက်နေအောင်ပါပဲပေါ့ဒါလေးရှိပြီပဲလေ
ဟုတ်ကဲ့ဒါနယူးဇီလန်မှာရှိတဲ့ဌာနေတိုင်းသားတွေရဲ့တောင်းဆိုနေတဲ့အခွင့်အရေးကလည်းကျွန်တော်တို့သဘောပေါက်ဝဲခြင်းထိသိမ်းရေးနဲ့အများကြီးအဆက်ဆက်ရှိတယ်ကိုသွားပြီးတော့တွေ့ရပါတယ်။ဆိုတော့နယူးဇီလန်မှာဒီလှုပ်ရှားမှုဟာသဘောပေါက်ဝဲခြင်းလှုပ်ရှားမှုတွေပေါ့ဘယ်လိုများဆက်ဆက်နေလဲဘယ်လိုကျိုးသက်ရောက်မှုတွေရှိလာနိုင်တယ်ခင်ဗျာ။ဒါကနောက်ဆုံးမင်းကုန်းမှာဟုတ်ကဲ့
။သူကဆရာဆက်ဆက်မှုကတော့သဘောပေါက်ဝဲခြင်းဆက်ဆက်မှုကတော့အတော်လေးရှိတယ်ကျွန်မ။ဒါကတကယ်နက်နက်ဆိုင်ဆိုင်ဟိုဆက်ဆက်မှုတစ်ခုကဘယ်လိုရှိလဲဆိုတော့ဒီမာရီလူမျိုးတွေရဲ့ယဉ်ကျေးမှုနဲ့သူတို့ယုံကြည်ချက်ဘာသာရေးဆိုင်ရာယုံကြည်ချက်တွေပေါ့ဆရာယုံကြည်ချက်ကတဘောပေါင်းခြင်းသင်သိရင်းမှာအများကြီးကိုနက်နက်ဆိုင်ဆိုင်ဆက်ဆက်မှုရှိတယ်သူတို့ကဘယ်လိုလဲဆိုတော့သူတို့ကဒီစောစောလို့မောင့်တာရနာကီမှမဟုတ်ဘူးဒီသူတို့ကဒီတဘောဝတရားကြီးတစ်ခုလုံးကသူတို့တော်တော့ဒါသူတို့ရဲ့ဘိုးစင်ဘိုးဘေးပြည်ပြည်နေပဲပေါ့သူတို့ကဒါတွေကိုသူတို့တက်ရှိအဖြစ်နဲ့သူတို့အမှတ်ယူတယ်အဲတောတောင်တွေညချောင်းတွေဒီတဘောဝတရားတွေပေါ့ဒါတွေအလုံးကသူတို့ရဲ့ဘိုးဘေးပြည်ပြည်နေအမှညေဆိုလဲညေဟာသူတို့ရဲ့ဆွေမျိုးသားချင်းတွေပေါ့အဲ့တော့ညီကိုဖြတ်စည်းခြင်းဟာသူတို့ရဲ့ဆွေမျိုးသားချင်းကိုထိခိုက်အောင်လုပ်ခြင်းတွေအတူတူပဲလို့သူတို့ကခံယူရတယ်။တဘောဝတောတောင်ရင်ပြီးဆိုလည်းအလိုပဲသူတို့ရဲ့ဘိုးဘွားတွေဖြစ်တဲ့ကြောင့်လေးစားရမယ်သူလွတ်ချင်နိုင်မလို့ရဘူးအကာအကွယ်ပေးရမယ်လို့သူတို့ကဒီလိုမျိုးယုံကြည်ရှိတယ်။အဲ့တော့ကျွန်တော်ဒီအနောက်တိုင်းအယူဆဥပမာသူတို့ရဲ့ဒီအစိုးရအနောက်တိုင်းလူမျိုးတွေစုမိုးတဲ့ဒီအစိုးရရဲ့သူတို့ရဲ့အနောက်တိုင်းအယူဆအရကြတော့တဘောဝအချင်းမြစ်ဆိုတာသူတို့ကအသုံးချရမယ်လို့အယူဆပေါ့ဆရာအယူဆပုံမှာအခြေခံတယ်မော်ရီလူမျိုးရဲ့ကြာမဟုတ်ဘူးဒါကာကွယ်ပေးရမယ်ဆိုတော့ယုံကြည်ချက်ပုံမှာအခြေခံတယ်ပေါ့အဲ့မှာသူတို့ငကူတဘောရငကူကသွားပြီးတော့ conflict ဖြစ်တာပေါ့သူတို့ကအခုတော့အခုဆိုရင်ဒါသူတို့ရဲ့ဒီဘဝပုံရင်းကျင်ကိုသူတို့ကလူတယောက်လိုပဲကာကွယ်ပေးရမယ်သူတို့ရဲ့ဘိုးဘေးပြည်ပြည်နေဖြစ်တယ်သူတို့ရဲ့ဆွေမျိုးသားချင်းနေဖြစ်တယ်ပေါ့ဒါကြောင့်မို့ကာကွယ်ပေးရအဲ့သူတို့ရဲ့အဲ့လိုအယူဆတွေကိုအတိမတ်ပြုခြင်းပြုခြင်းဟာဆိုရင်ဒီဘဝပုံရင်းကျင်ကိုအထောက်အကူဖြစ်ဖို့အတွက်ပြီးပြီးတော့အလေးတာလေးပဲ
who ဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့နယူးဇီလန်နိုင်ငံမှာပါရဂူပွဲရရှိခဲ့ပြီးလက်ရှိလည်းနယူးဇီလန်မှာပဲဆက်လက်နေထိုင်နေတဲ့ဒေါက်တာချက်တူဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါလူတယောက်လိုအခွင့်အရေးရတဲ့တရနဂီတောင်ကြီးအကြောင်းဥတမောင်သားဒေါက်တာချန်ထူးနဲ့မင်းမြန်ပြောပြခဲ့တာပါအခုမချာခင်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍလေးဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီပွားဥရိယာတွေနဲ့သတင်းတွေတက်ကတုဒအစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လဲနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ Fury American တန်ကနေ Ferrilla ရှိရဲ့စနေညပိုင်းရေဒီယိုအစီအစဉ်လေးကိုညစင်နိုင်အထိရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းတိုင်းဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီပွားဥရိယာတွေနဲ့သတင်းတွေလည်းကသူတက်မလာခင်အခုအာရှနိုင်ငံရေးပါထိုင်းနဲ့တရုတ်ဆက်ဆံရေးနီကလာတာနောက်ဂျပန်အိန္ဒိယနဲ့အမေရိကန်ပူးပေါင်းဆောင်ရွက်လာတာတွေကိုပြောထားပါတယ်ထိုင်းဝန်ကြီးချုပ်ဖက်တွန်တန်ရှနဝါဟာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပြီးထိုင်းနယ်စပ်ကအွန်လိုင်းငွေလင်ကိန်းလုပ်ငန်းနှိမ့်နှင်းရေးနောက်ယထာလန်ဖောက်လုပ်ရေးတွေကိုဆွေးနွေးခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှီဂူရူအရှိပါကတော့သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်နောက်အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကတော့လာမယ့်ရက်သတ္တပတ်အတွင်းသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဖို့ရှိပါတယ် ကိုစောမှုကြပြပြပေးပါအောင်ခင်ဗျာ
ထိုင်းဝန်ကြီးချုပ်ဖေဆုံတန်းရှင်နာဝတ်ဟာတရုတ်ပြည်ကို February 5ရက်နေ့ကနေ10ရက်နေ့အထိ4ရက်ကြာခရီးသွားရောက်ခဲ့ပြီးပြီးခဲ့တဲ့ January 6ရက်နေ့ကြာတာပရိနေကတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ
်ไอ้จาชิน必久弥新安全发展力这是中
တရုတ်နဲ့ထိုင်းနိုင်ငံကြားဆက်ဆံရေးဟာထောင်စုနှစ်နဲ့ချီရှိခဲ့ပြီးမိသားစုလိုရင်းနှီးခိုင်မာခဲ့ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90ကတန်တမန်ဆက်ဆံရေးတွေထူထောင်ပြီးနောက်မှာလဲတနိုင်ငံနဲ့တနိုင်ငံအပြန်အလှန်လေးစားမှုယုံကြည်မှုကူညီပံ့ပိုးမှုတန်းတူညီမျှမှုတွေနဲ့ဆက်ဆံခဲ့ကြတာပါဒီအတွေ့အကြုံဖြတ်သန်းမှုတွေဟာထိုင်းနဲ့တရုတ်ဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အနာဂတ်ကိုအတူတကွပိုင်ဆိုင်နိုင်မဲ့ထိုင်းတရုတ်လူမှုအတိုင်းအဝန်းတရက်ထူထောင်နိုင်ဖို့အတွက်တန်ဖိုးရှိတဲ့အခြေခံတွေပဲဖြစ်ပါတယ်
ထိုင်းဝန်ကြီးချုပ်ဟာသူရဲ့ခရီးစဉ်အတွင်းတရုတ်နဲ့ထိုင်းယင်းနှိမ့်ညံမှုနဲ့ပူးပေါင်းဆောင်ရွက်မှုအတွေ့နှစ်နိုင်ငံသဘောတူစာချုပ်14ခုကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်နဲ့ထိုင်းနိုင်ငံအကြား Digital စီးပွားရေးလျှက်စစ်ကားထုတ်လုပ်ရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်မဲ့အခြေအနေတွေကိုလည်းသမ္မတရှီကျင်းပင်ကထိုင်းဝန်ကြီးချုပ်ကိုဆွေးနွေးပြောကြားခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ဖေထုံထံကလည်းသမရရှိနဲ့တွေ့ဆုံစဉ်အခုလိုပြောဆိုခဲ့ပါတယ်
ภาพและความมั่นคงร่วมกัน Active Promoter of Peace and Common Prosperity ว่าจะขอให้การมาเยือนในครั้งนี
้ท้ายสุดอย่างนี้เนี่ยแหละกบาจีด้วยญญญายีโตดက်จี้บัวမှုတွေကိုမျှဝေခံစားနိုင်ရေးအတွက်တရုတ်နဲ့အတူအမြဲမပြတ်ပူးပေါင်းလှုပ်ဆောင်သွားလိုပါတယ်ကျမတို့ရဲ့အနာဂတ်မျိုးဆက်တွေအကျိုးခံစားနိုင်မဲ့နှစ်နိုင်ငံမဟာဗျူဟာမျှပူးပေါင်းဆောင်ရွက်မှုတွေကိုပိုးပြီးညီညီကပ်ကပ်လှုပ်ဆောင်သွားပါမယ
်ထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်အတွင်းထိုင်းမြန်မာနယ်စပ်နဲ့ထိုင်းကမ္ဘောဒီးယားထိုင်းလာအိုနယ်စပ်တွေမှာတရုတ်ရာဇဝတ်ဂိုင်းတွေကလုပ်ကိုင်နေတဲ့အွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်ဖေထုံထံရဲ့တရုတ်ခီးစဉ်ကာလအတွင်းထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်အချမ်းကအွန်လိုင်းငွေလိမ်လုပ်ငန်းတွေအခြေစိုက်နေတဲ့ BGF တို့မဟုတ် KNA ကရင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားရာမြဝတီရွှေကုတ်ကိုဖျားသုံးစုဒေသတွေကိုလျှက်စစ်မီးနဲ့လောင်စာဆီတင်ပို့တာတွေကိုထိုင်းဘက်ကဖျက်တောက်ခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ဖေထုံတန်ရဲ့ခီးစဉ်အတွင်းထိုင်းလာအိုတရုတ်ညံနှုံးမြင့်ယထာလန်းကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံဘက်ချမ်းမှာ2019ခုနှစ်ကတည်းကစတင်ပြီးဘန်ကောက်နခုံရာချက်စီမှာအပိုင်းကိုဆောက်လုပ်နေတာပါ။အဲဒီကမှတဆင့်လာအိုနဇတ်နောက်ခိုင်မြို့ကိုဆက်လက်ဖောက်လုပ်မှာဖြစ်ပါတယ်။388မိုင်အရှိရှိတဲ့ဒီရထားလမ်းကို2030ခုနှစ်မှာအပြီးဆောက်လုပ်မှာဖြစ်ပြီးဒေါ်လာ10ဘီလီယံလောက်ကုန်ကျမှာဖြစ်ပါတယ်ရထားလမ်းဆက်လက်ဖောက်လုပ်မဲ့ဒီစီမံကိန်းကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲထိုင်းအစိုးရကအတည်ပြုလိုက်ပြီးဖြစ်ပါတယ်နောက်ခိုင်ကနေတဆင်လာအိုဘက်ရထားလမ်းအပိုင်းနဲ့ဆက်ပြီးတရုတ်ပြည်ယူနန်မြို့တော်ခွန်မိန်ကိုဆက်သွယ်မှာဖြစ်ပါတယ်အခုလိုအချိန်မှာပဲဂျပန်ဝန်ကြီးချုပ်ရှိဂေရူအီရှိဘာဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီးဖေဗူလာ9ရက်နေ့တောက်ကြနေတုန်းကသမ္မတဒေါ်နယ်ထရပ်နဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ဟာအစ္စရေးဝန်ကြီးချုပ်နာတာညာဥပင်းရင်သမ္မတဒေါ်နယ်ထရပ်ကလက်ခံတွေ့ဆုံတဲ့ဒုတိယမြောက်နိုင်ငံခေါင်းဆောင်တူဖြစ်ပါတယ
် Thank you very much it's a great honor to be with Prime Minister Ishiba of Japan he's a highly respected man
ကျေးဇူးအများကြီးတင်ပါတယ်ဂျပန်နိုင်ငံဝန်ကြီးချုပ်အီရှိဘာနဲ့တွေ့ဆုံရတာကိုအလွန်ဂုဏ်ယူပါတယ်။သူဟာလူအများလေးစားကြည်ညိုခံရတဲ့စွမ်းဆောင်ရည်ကောင်းသူဖြစ်ပါတယ်။အခုလိုအင်ပီရိုရုံးငန်းမှာသူ့ကိုလက်ခံတွေ့ဆုံရတာအလွန်ဂုဏ်ယူပါတယ
်။နှစ်နိုင်ငံကုန်သွယ်ရေးမှာအမေရိကန်လုံငွေပြနေတဲ့ကိစ္စဖြစ်ရှင်းဖို့ဂျပန်ကအမေရိကန်မှာဒေါ်လာ1ထရီလီယံအထိရင်းနှီးမြှုပ်နှံဖို့ရည်ရွယ်ထားတဲ့ကိစ္စစတာတွေကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်တရုတ်နဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေအပါအဝင်အာရှပစ္စဖိတ်ဒေသလုံခြုံရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။ဂျပန်နဲ့အမေရိကန်ကုန်သွယ်ရေးမှာအမေရိကန်ဘက်ကဒေါ်လာ68ဘီလီယံလုံငွေပြနေပါတယ်။ဂျပန်ဘက်ကလည်းအာရှပစ္စဖိတ်လုံခြုံရေးအတွက်အမေရိကန်ဆက်လက်ယက်တိပေးဖို့လိုလားနေပါတယ်။အခုလိုချိန်မှာပဲအိန္ဒိယဝန်ကြီးချုပ်မိုဒီဟာလည်းလာမယ့် February 12ရက်နေ့မှာသမ္မတဒေါ်နယ်ထရန့်ကိုတွားရောက်တွေ့ဆုံဖို့ရှိပါတယ်။ဝန်ကြီးချုပ်မိုဒီဟာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမဲ့တတိယမြောက်အာရှတိုက်ကနိုင်ငံခေါင်းဆောင်တူဖြစ်ပါတယ်။ ဝန်ကြီးချုပ်မူဒီအနေနဲ့ကုံသွဲရေးကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့မိပညာကိစ္စတွေကိုဆွေးနွေးမှုရှိတဲ့အပြင်ဒီရက်သက်တပတ်အတွင်းအမေရိကန်စစ်လေယာဉ်နဲ့ပြန်ပို့ခဲ့တဲ့အိန္ဒိယနိုင်ငံသား104ဦးအပေါ်ဆက်ဆံခဲ့တဲ့ပုံစံတွေနဲ့ပတ်သက်လို့လည်းမေးခွန်းထုတ်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနအတွင်းဝင် Vikram Misri ကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။လောလောဆယ်အချိန်အထိအိန္ဒိယနိုင်ငံသား489ဦးကိုပြန်ပို့မယ်လို့အမေရိကန်အစိုးရကအကြောင်းကြားထားတဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ထိုင်းနဲ့တရုတ်ဆက်ဆံရေးနီကလာတာနောက်ဂျပန်အိန္ဒိယနဲ့အမေရိကန်ပူးပေါင်းဆောင်ရည်တွေကိုကုစားမှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားအစီအစဉ်မှာတရုတ်နှစ်ကူပြီးရွှေသခွားမွေးနဲ့ဖျဲသည်စေးကျလာတာအပါအဝင်ကိုပြောထားပါတယ်တရုတ်နှစ်တကူပွဲနောက်ပိုင်းရွှေသခွားမွေးနဲ့ဖျဲသည်စေးတွေကျဆင်းလာတယ်လို့ကုန်သွယ်တွေကပြောပါတယ်ဒါအပြင်တပတ်အတွင်းသီးနှံစင်းတို့တက်ကြကရောဘယ်လိုရှိပါလဲဒီသတင်းတွေကို Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျ
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာဆက်ယူရေးချစ်သူများရှင်လန်းချင်နေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုနှစ်မင်ဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်နှစ်တကူပွဲတော်ကာလပြီးဆုံးပြီးနောက်ပိုင်းနေဆက်မှာရွှေသခွားမွေးနဲ့ဖျဲသီးဆေးတွေကြာဆင်းလာတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ပွဲတော်ကာလနောက်ပိုင်းတရုတ်မြန်မာနယ်စပ်ကိုဖျဲသီးနဲ့ရွှေသခွားမွေးတွေဝင်ရောက်မှုနည်းလာပေမဲ့တရုတ်ဝယ်လက်တွေဘက်ကဝယ်လိုအားရော့ချသွားတဲ့အတွက်ဈေးနှုန်းကျဆင်းလာတာလို့ကုန်သည်တွေကပြောပါတယ်။လက်တလောမိုင်းလာတာလော့ကွင်းမှာရွှေသခွားမွေးကအသီးဆိုင်ကြီးပြီးအရည်သွေးကောင်းရင်တကီလိုကိုတရုတ်ယွမ်ငွေ 5.8 ယွမ်လောက်ရရှိပြီးအယောင်ဖြော့ပြီးအရည်သွေးညံ့တဲ့အသီးတွေကတော့တကီလိုကို 5.3 လောက်ဈေးရရှိနေပါတယ်အိတ်ဖိုက်ဖိုက်ဖျဲသီးကတော့ရေအသွေးလိုက် 16 တန်ပါတဲ့ကားတစ်စီးကိုတရုတ်ရန်ငွေ 4,000 ကျော်ကနေ 6,000 လောက်ထိရရှိနေပြီးထဲဝံဖျဲသီးကတော့ 16 တန်ပါတဲ့ကားတစ်စီးကိုတရုတ်ရန်ငွေ 3,500 ကနေ 4,000 ကျော်လောက်ထိဈေးရရှိနေပါတယ်လက်ရှိတရုတ်မြန်မာနယ်စပ်ကုန်သွယ်မှုကိုရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ဂိတ်ကနေသာအဓိကပြုလုပ်နေတာဖြစ်ပြီးတရုတ်နှစ်တကူပွဲတော်မတိုင်ခင်ဇန်နဝါရီလအတွင်းကအရေးအသွေးလိုက်16တန်ပါတဲ့ဖျဲကားတစ်စီးကိုတရုတ်ရန်ငွေ 12,000 လောက်ထိဈေးရရှိခဲ့တယ်လို့ကုန်သည်တွေကပြောဆိုထားပါဗ
ျ။ကုန်ကြမ်းဈေးမြင့်တက်လာပြီးမြစ်ချံဖန်းစီကကျဆင်းနေရကြောင်းဝင်းမြေလုံခြုံသူတွေအရှုံးပေါ်နေပါတယ်။ပြင်တွင်ကျစ်မွေးမြေကဏ္ဍမှာဝင်းမြေကုန်ကြမ်းဈေးမြင့်တက်လာပြီးမြစ်ချံဖန်းစီကကျဆင်းလာတာကြောင့်တွက်ချီမကိုက်ပဲအရှုံးပေါ်နေတာဖြစ်တယ်လို့ဝင်းမြေလုံခြုံသူတွေကပြောပါတယ်။ကမ္ဘာနီထုတ်မွေးမြူရေးအစာဈေးတွေပါဝင်ကျပ်ပေါင်ဈေးနဲ့တည်ယူပို့ဆောင်ရေးဈေးတွေမြင့်တက်လာပြီးမဲ့ကျပ်ပေါင်ဖွားမှုနှုန်းရော့ချနေတဲ့အပြင်ချစ်ချံဖန်ဈေးကလည်းကျဆင်းနေရကြောင်းအရှုံးပေါ်နေရပဲဖြစ်ပါလေလက်ရှိဈေးကွက်ထဲမှာကျစ်တပိတ်တာအတွက်မွေးမြူရေးဈေးက15,000ကျပ်လောက်ကုန်ကြနေပြီးချစ်ချံဖန်ဈေးကတပိတ်တာကို10,000ကျပ်လောက်တာရရှိနေတဲ့အတွက်တပိတ်တာကို9,000ကျပ်လောက်ရှုံးပေါ်နေတာဖြစ်တယ်လို့ကချင်ပြည်နယ်မွေးညင်းမြို့နယ်ကကျစ်မွေးမြူရေးလုပ်ငန်းသူတို့ကပြောပါလေကျစ်စာဈေးနှုန်းကတော့မျိုးစောင်းလိုက်တအိတ်ကိုတသိန်းကနေတသိန်း2,000ကျပ်ဝန်းကျင်လောက်ပေါက်ဈေးရှိနေပြီးကျစ်ရှင်ချံဖန်ဈေးကတော့တပိတ်တာကို9,000ကနေ11,000ကျပ်လောက်ထိပေါက်ဈေးရှိနေရကိုတွေ့ရပါတယ်။ကျစ်မွေးမြူရေးလုပ်ငန်းသူတွေအနေနဲ့လက်ရှိဖြစ်နေတဲ့ဈေးကွက်အရအရှုံးပေါ်နေပြီမဲ့ရင်းနှီးမြှုပ်နှံထားတဲ့ငွေကြေးပြောင်းမသွားစေဖို့ဆက်လက်လုပ်ကိုင်နေရတာဖြစ်တယ်လို့ပြောပါတယ
်။အင်းလေးမှာခရမ်းကျင်တိတပိတ်တာကို300ကျပ်လောက်သာဈေးရရှိလို့တောင်သူတွေအရှုံးပေါ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသကထွက်ရှိတဲ့ခရမ်းကျင်တိတပိတ်တာကို300ကျပ်လောက်သာဈေးရရှိတာကြောင့်အရှုံးနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတောင်သူတွေကပြောပါရယ်ပြီးခဲ့တဲ့ January 28ရက်ကအင်းလေးဒေသမှာခရမ်းကျင်တိတပိတ်တာကို900ကနေ800ကျပ်လောက်ထိပေါက်ဈေးရရှိခဲ့ပေမဲ့ February 1ရက်နေ့ကစလို့ခရမ်းကျင်တိတပိတ်တာကို300ကျပ်လောက်ထိဈေးကျဆင်းသွားတာဖြစ်ပါတယ်
ဒါခရမ်းရင်ဒီရလေဟိုဟာကြာနေတာကြာနေရမှာတင်းနေလောက်ရမှာတောက်ဆောက်ကြတာကြာတာဆိုလို့ရှိရင်ခုအစိမ်းကြီးဆိုလို့ရှိရင်အမတို့250ပဲရောင်းရတယ်တပိတ်တာဟုတ်မှာလေတန်ရောင်းကြီးဆိုလို့ရှိလို့ရှိရင်က 350အဲ့လောက်လောက်ပဲရှိတော့တယ်အဲ့တော့မှဟိုလားဝယ်တဲ့ကုန်တယ်နှစ်ယောက်ထဲရောင်းနေတဲ့လူတွေကအဲ့မှာအမြိုက်ပဲစောင့်နေတာတစ်ကုန်တစ်ခေါက်ပဲဟိုအကုန်လုံးလဲယူလဲယူမသွားကြဘူးအဲ့ဆိုတော့ဟိုတချို့ဆိုလို့ရှိရင်ကွာအခင်းတို့စိတ်ညစ်လို့ဆိုပြီးတော့မကူတော့ပဲနဲ့ကိုပဲဟိုညီမအပြစ်ထားလိုက်ကြတော့အဲ့လိုမျိုးဖြစ်သွားတာအမတို့မှတော်တော်ကြီးကိုဆုတ်ရှုံးသွားတာအဲ့ရေကြီးလုံးကလည်းပဲတခါအဲ့တော့ကျုံးမျောတွေပြန်ပြီးတော့လောက်အခုမှရာသီကပေါ်ကားသားလေးပဲရှိသေးတယ်ခင်းညီလေးတွေကဆက်ပြီးတော့ဘူးကြအမတို့တုံးထားတဲ့စိုက်တွေးသွင်းရသူစိတ်တွေပေါ့နော်မျောစားစေးတို့လောကားတို့အကုန်လုံးကညီမလေးသုံးသားလောက်ကိုတက်ထားတာဆိုတော့အဆင်မပြေဘူးအမတို့ကတပိတ်တာကိုတစ်ထောင်ကျော်ရမှအဆင်ပြေမှာအခုက250ဆိုတော့ဝင်ဝင်လောင်း
ခင်းညင်ဒီအဓိကစိုက်ပြောတဲ့အင်းလေးဒေတာမှာဈေးနှုန်းတွေကျဆင်းနေပေမဲ့ပင်တရမြို့နယ်ဘက်မှာတော့ဖေဖော်ဝါရီလ5ရက်ကခရမ်းညင်ဒီတပိတ်တာကို1000ကနေ1500ကျပ်လောက်ထိပေါက်ဈေးရှိနေပြီးမုံရွာနဲ့တခြားဒေတာတွေမှာလည်းခရမ်းညင်ဒီကအမျိုးအစားလိုက်တပိတ်တာကို900ကနေ1500ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ရန်ကုန်ဈေးကွက်မှာတော့လက္ခဏာဈေးတပိတ်တာကို1800ကနေ2500ကျပ်လောက်ထိပေါက်ဈေးရှိနေပြီးလက်လီဈေးတပိတ်တာကို3000ကနေ4500ကျပ်လောက်ထိပေါက်ဈေးရရှိနေပါတယ်။
ဒါဒီမှာအကောင်းဆုံးဈေးတောင်1500 2000တော့ဒီနေ့ဆိုကြပြီဒီနေ့တော့ပိုကြတယ်1900ထိကိုဆင်းနေပြီဒီဘက်မှာလည်းပြန်ရောင်းတဲ့လူတော်မှာပြန်ရောင်းတဲ့လူတော်မှာကုန်ကြစိတ်အစင်စင်အလုတ်သမားကအစင်စင်ရှိပြီးတော့အဲ့လိုမျိုးတော်မှာအဲ့လောက်ပဲရောင်းနိုင်တယ်ဆိုရင်ကဲဝယ်တဲ့တောင်သူဈေးကဝယ်တဲ့ခါကျရင်ဈေးက300တို့500တို့ကတော့ဒါတော့ဖြစ်လာတာပေါ့ကျွန်တော်အနေနဲ့ကစိုက်ပြိုးတဲ့လူပဲဖြစ်ဖြစ်ရောင်းချတဲ့သူပဲတဆင့်ဝယ်ပြီးရောင်းချတာပဲဖြစ်ဖြစ်ပေါ့ဗျာ။ဟိုဒီခုနပြောတဲ့အရင်နိုင်ငံရေးအနေထားကိုနားလည်ရမယ်။နောက်ကုန်သွယ်ရေးလမ်းကြောင်းလေးတွေကိုအနေနဲ့များနားလည်ရမယ်။နောက်ဒီမှမှထွက်ပေါ်လာတဲ့အချိန်နဲ့ကိုစိုက်တဲ့တောင်စီရှမ်းတောင်ကလူဆိုရင်ရှမ်းတောင်ကတီးနှံထွက်ပေါ်မဲ့အချိန်နဲ့အဲ့လိုလေးနည်းနည်းလေးရွှေ့စိုက်စေခြင်းနဲ့ပေါ့။
ပြီးခဲ့တဲ့2024ခုနှစ်စက်တင်ဘာလကရာဂီမှုန်တိုင်းအချိန်ကြောင့်ခရမ်းညင်ဒီအခင်းတွေပျက်စီးခဲ့ရပြီးကျွန်းမြောဆိုင်ခင်းတွေပြန်လည်ပြုပြင်ခဲ့ရတဲ့အတွက်အင်းလေးဒေသမှာခရမ်းညင်စိုက်ပျိုးဈေးက2ဆလောက်မြင့်တက်ခဲ့ပါတယ်။မြို့သားဈေးက73ခွဲလောက်ထိပေါက်ဈေးရှိနေတယ်လို့73စီနဲ့လောက်သားငန်းကမြင့်တက်မှုတွေဖြစ်ပေါ်နေချိန်မှာဈေးနှုန်းကကျဆင်းနေတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ခရမ်းညင်စိုက်တောင်သူတွေကပြောဆိုထားကြပါတယ်။
အခုဆက်ပြီးဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ4ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။ရေယာထွက်ကုန်ဒီနယ်စီနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ပြင်တွင်ပြင်ပါဈေးကွက်ရေလို့ဆိုင်ညိုးဈေးတွေကျလာသလိုအသိဝေပဲတွေကြောင့်ပဲအချို့လေဈေးကျဆင်းနေပါသေးတယ်။ဈေးကွက်ထဲမှာကလပဲအစ်တွေဝင်ရောက်နေပြီမဲ့ပဲခွက်ဆက်တွေကလည်းဝေမှုရနာထားတဲ့အတွက်အယောင်းဝယ်ပါပြီးဈေးကျဆင်းနေပါသေးတယ်။မန္တလေးကုန်စည်တိုင်ဈေးကွက်မှာတော့ဇန်နဝါရီလ29ရက်နေ့ကကလပင်လုံး V2 59.5ပိုက်တာဝင်တဲ့အိတ်ကို2400ကျပ်နဲ့ကလပင်99ဟောင်းကတဲ့အိတ်ကို2400ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးမဲ့ဖေဖော်ဝါရီလ4ရက်နေ့မှာတော့ကလပင်လုံး V2 ကတဲ့အိတ်ကို2200ကျပ်နဲ့99ဟောင်းကတော့တဲ့အိတ်ကို2800ကျပ်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်ဒီခရက်ဘက်ကဈေးနှုန်းနဲ့ရှင်ရင်တော့တအိတ်ကို2000ကျပ်နေပါဈေးကျဆင်းသွားတာပဲဖြစ်ပါတယ
်။ကမ္ဘာဆန်ဈေးကွက်မှာအယောင်းဝယ်အေးနေတဲ့အတွက်ပြည်တွင်းမှာပါဆန်အယောင်းဝယ်ကျဆင်းနေတယ်လို့ကုန်တယ်တွေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကဆန်ရည်ညွှန်းဈေးအနေနဲ့ပြည်ပတင်ပို့တဲ့ဆန်ကျန်းအုပ်စုဝင်အမျိုးအစားတွေက24ပြည်တအိတ်ကို9300ကနေ15000ကျပ်ထိပေါက်ဈေးရှိခဲ့ပြီးပေါ်ဆန်အုပ်စုဝင်ဆန်အမျိုးအစားတွေကတော့တိုက်ကို9500ကနေ13500ကျပ်အထိပေါက်ဈေးရှိခဲ့ပါတယ်။ဖေဖော်ဝါရီလမှာတော့ပြည်ပတင်ပို့တဲ့ဆန်ကျန်းက24ပြည်တိုက်ကို9000ကနေ10000ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပြီးပေါ်ဆန်းကတော့တိုက်ကို9000ကနေ13500ကျပ်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့လကရောင်းဝယ်ဖြစ်ခဲ့တဲ့ဈေးနှုန်းတွေနဲ့ရှင်ရင်ဆန်ကျန်းကတိုက်ကို3000ကျပ်ပေါ်ဆန်းကအမျိုးအစားအလိုက်တိုက်ကို3000ကနေ9000ကျပ်ဝန်းကျင်အထိကျဆင်းသွားတာကိုတွေ့ရပါတယ်။
အဓိကဝယ်လေဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဝယ်လိုအားရော့ချနေလို့မက်ပေစီကစက်တိုက်ကျဆင်းနေပါတယ်။ ရန်ကုန်ပြည်နောက်စည်းဝဲမှာတော့ဇန်နဝါရီလ28ရက်နေ့ကမက်ပေ FAG တတန်ကိုကျပ်သိန်း30နဲ့တထောင်ကျက်လောက်ပေါက်ဈေးရှိခဲ့ပြီးမဲ့ဖေဖော်ဝါရီလ4ရက်နေ့မှာတော့တတန်ကို29သိန်း35000ကျပ်ထိကျဆင်းသွားတာကိုတွေ့ရပါတယ်။မန္တလေးကုတ်စည်တိုင်းစည်းဝဲမှာလည်းဇန်နဝါရီလ28ရက်နေ့ကကျောက်ရိပ်မက်ပေ60ပိတ်တော်ဝင်တအိတ်ကို28500ကျပ်ထိပေါက်ဈေးရှိခဲ့ပြီးမဲ့ဖေဖော်ဝါရီလ4ရက်နေ့မှာတော့တအိကို 28,000 ကျပ်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စီနော်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ဆွေသခွားမွေးနဲ့ဖရဲသည့်ဈေးကျတာအပအဝင်ကို Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥရရာသည်နဲ့အနာဂတ်စီစဉ်မှာကမ္ဘာအပူချိန်တစ်ချိန်တူမြင့်တက်လာတော့မလားဆိုတာပြောထားပါတယ်။ပြီးခဲ့တဲ့နှစ်20တဲ့အပူချိန်ဇက်တိုက်အရှိန်မြင့်လာနေပြီးကမ္ဘာနေရာတော်များများလူနေလို့မရတော့လောက်အောင်ကိုအပူချိန်ပြင်းထန်လာနိုင်ခြင်းရှိနေပါပြီ1900ပြည့်လွန်နှစ်ကကမ္ဘာပြည်များအပူချိန်ထက်2ဒီဂရီစင်တီဂရိတ်ပူနွေးလာရုံနဲ့တင်ကျန်းမာသန်ဆွတဲ့လူငယ်တွေတောင်မနေနိုင်တဲ့မြေဧရိယာကအမေရိကန်နိုင်ငံလောက်ရှိလာလိမ့်မယ်လို့သူတည်သူတွေကသတိပေးပါတယ်နားလောင်ပြပြပေးပါအောင်ခင်ဗျာ
ကမ္ဘာကြီးပိုပြီးတော့ပူနွေးလာတဲ့အတွက်ဘေးအန္တရာယ်တွေလည်းပိုများလာနေပါတယ်1850နဲ့1900ပြည့်လွန်နှစ်ကြားမှာရှိခဲ့တဲ့ကမ္ဘာအပူချိန်ထက်2ဒီဂရီဆယ်စီယပ်ကျော်လွန်လာတာနဲ့ကြုံကြရတော့မဲ့ကြောက်စရာအခြေအနေတွေကိုသိပ္ပံပညာရှင်တွေလေ့လာခဲ့တာပါ King College London ကလူပတ်ဝန်းကျင်ဇီဝကမ္ဘာဗေဒဌာနကတိက George Foster ကအခုလိုပြောပါတယ
် So it's just 2 degrees Celsius warming.What we showed that even for young healthy adults and an area about the land
ကဘာဘူးကြီး2 degree centigrade ပူနွေးလာယုံနဲ့တင်ကျမ်းမာတန်ဆွမ်းတဲ့အရွယ်ရောက်သူတွေတောင်နေထိုင်လို့မရတော့လောက်အောင်ပူပြင်းတဲ့မြေဧရိယာကအမေရိကန်နိုင်ငံအရွယ်အစားလောက်ရှိလာပါလိမ့်မယ်ခန္ဓာကိုယ်တဲကရေဓာတ်ကိုမထိန်းထားနိုင်တဲ့တကြီးဝဲဦးတွေဆိုရင်တော့နေလို့မရလောက်အောင်ပူပြင်းတဲ့မြေဧရိယာကအဲ့ဒီထက်3ဆလောက်ပိုများလာမှာပါဒါကြောင့်အခုလိုအပူချိန်တွေမြင့်တက်လာတာကအလွန်ကြောက်စရာကောင်းတဲ့ဖြစ်ရဖြစ်ပါတယ်
။ကမ္ဘာအပူချိန်မြင့်တက်မှုနဲ့ပိုးပြီးတော့ကြုံတွေ့နေရတဲ့နိုင်ငံတွေလည်းရှိနေတာပါ။ကမ္ဘာအပူချိန်မြင့်တက်မှုအလားအလာကို King College London, California တက္ကသိုလ်, Stanford တက္ကသိုလ်, NASA Goddard Institute အကသလေ့လာရေးဌာန, Columbia တက္ကသိုလ်နဲ့ Boston တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးတွဲလေ့လာပြီးတော့အစဉ်ကစားရေးသားထုတ်ပြန်ခဲ့တာပါ။အဲ့ဒီတွေးရှိချက်တွေကို Nature Reviews Art and Environment သိပ္ပံစာဆောင်မှာဖော်ပြထားပါတယ်
။ Bangladesh and Pakistan that is much more vulnerable.
ဒီလိုဆိုတဲ့ကိုပုံပြီးကြုံတွေ့နေရတဲ့ Bangladesh နဲ့ Pakistan တို့လိုအချို့ဒေသတွေလည်းရှိပါတယ်။အလားတူပဲပုံမို့၆တွေ့တဲ့ရာသီဥတုမျိုးကိုလည်းအာယုံဆိုက်ရမှာဖြစ်ပါတယ်။ Sahara ဒေသနာရဒေသနဲ့အနောက်ဥရောပရဲ့အချို့နေရာတွေမှာပုံမို့၆တွေ့တဲ့အပူဒဏ်ကိုလွန်ကဲစွာခံစားရတာပါ။
ဒီရာစုနှစ်လယ်လောက်ကစပြီးတော့တက်ကြီးရွယ်အိုတွေကိုမဆူထားနဲ့ကျမ်းမာတန်ဆွမ်းတဲ့လူငယ်တွေတောင်နေထိုင်လို့မရတော့လောက်အောင်ပူပြင်းလို့နဲ့မြေဧရိယာကအမေရိကန်နိုင်ငံရဲ့အခြေအဝန်လောက်ရှိလာမှာဖြစ်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာနေဘူးတဲ့အချိန်အတော်ကြာနေမိတာနဲ့ကိုရင်းအင်္ဂါတွေထိခိုက်လောက်တဲ့အထိအပူရှာနိုင်ခြင်းရှိတယ်လို့လည်းသတိပေးထားပါတယ်။
The cells and the tissues in your body can't survive being at a core temperature of around 41.5 degrees Celsius.
ပတ်ဝန်းကျင်မှာလူခန္ဓာကိုယ်တွေက cell တွေနဲ့ tissue တွေကောင်းကောင်းအလုပ်မလုပ်နိုင်တော့ပါဘူး။အဲဒီလိုအပူချိန်တွေနဲ့ကြုံလာရတဲ့အခါမှာခန္ဓာကိုယ်တွေက protein တွေနဲ့ enzyme တွေပါဝင်တဲ့ tissue တွေပုံမှန်အလုပ်မလုပ်တော့တာကိုတွေ့ရပါတယ်။အဲဒီအခါမှာကိုရင်းအင်္ဂါတွေချို့ယွင်းလာစေပါတယ်။
အဲ့ဒီလောက်အထိပူပြင်းလာပြီဆိုရင်တော့ကျန်းမာရေးပြဿနာပေါင်းစုံဖြစ်လာမဲ့အပြင်လူတွေအကြီးအကျယ်နေရပြောင်းရွှေ့ရမျိုးလည်းဖြစ်လာနိုင်တယ်လို့လည်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီလိုအပူချိန်မျိုးနဲ့တဟဆာတာကြောင့်ဘလောက်အထိနေနိုင်မလဲဆိုတာကိုတော့လက်ရှိမသိနိုင်သေးပါဘူး။ဒါကြောင့်လည်းအပူချိန်မြင့်တက်မှုနဲ့လှုပ်ခန္ဓာကိုလှိုက်လျောညီထွေဖြစ်လာသလားဆိုတာကိုသိပ္ပံပညာရှင်တချို့ကပါကစ္စတန်နိုင်ငံမှာကွင်းစင်လေ့လာနေပါတယ်။အလားတူပဲကမ္ဘာလေလူထဲကိုရောက်လာတဲ့ကမ္ဘာနယ်အောက်ဆိုက်တန်းဝင်ပမာဏက2024ခုနှစ်ထဲမှာအမြင့်ဆုံးကိုရောက်လာတယ်လို့ဥရောပသမဂ္ဂရဲ့ဥတုရသီစောင့်ကြည့်လေ့လာရေးအဖွဲ့ Copernicus ကပြောပါတယ်။အမေရိကန်အာကသစူးစမ်းလေ့လာရေးဌာန NASA ရဲ့ Goddard Institute ညွှန်ကြားရေးမှူး Calvin Smith ကလည်းအခုလိုပြောပါတယ
်။ We do detect some acceleration in the last 20 years compared to the previous 20 years. Whether that means that temperatures are going to
လုံးဝအနည်းငယ်အတွင်းတချို့နေရာတွေမှာ ကမ္ဘာအပူချိန်တွေအရှိန်မြင့်လာတာကိုကျွန်တော်တို့စမ်းသပ်တွေ့ရှိထားပါတယ်။ဒါကြောင့်လည်းရှေ့ဆက်အပူချိန်တွေရုတ်တရက်အရှိန်နဲ့ထိုးတက်လာတော့မလားလို့စဉ်းစားစရာတော့ရှိပါတယ်။အဲ့ဒီလိုဖြစ်နိုင်ခြေနည်းတယ်လို့တော့ထင်ပါတယ်။ကျွန်တော်တို့ကြိုတင်ခန့်မှန်းထားသလိုပဲအပူချိန်တွေအပြောင်းလဲဖြစ်လာတာမျိုးကိုတွေ့နေရတာပါ။ကမ္ဘာလေထုတွေဖန်လုံအိမ်ဓာတ်ငွေ့ထုံးလွှင့်မှုတွေမလျှော့ချနိုင်သေးတဲ့အတွက်အပူချိန်လဲဆက်ပြီးမြင့်တက်နေဦးမယ်ဆိုတာခံမှန်းထားပြီးသားပါကမ္ဘာအပူချိန်အတက်ကျကိုထိန်းနိုင်တဲ့သူကလည်းကျွန်တော်တို့ရဲ့လောက်ရပေါ်မှာပဲမူတည်နေပါတယ
်2024ခုနှစ်မှာလည်းကမ္ဘာအပူချိန်တွေစံချိန်တင်အမြင့်ဆုံးကိုရောက်လာပြန်တဲ့အတွက်ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးအစိုးရဘက်ကမူဝါဒချမှတ်သူတွေအမြန်ဆုံးဆောင်ရွက်ကြဖို့ပညာရှင်တွေနဲ့တက်ကြွလှူရှာသူတွေရဲ့တိုက်တွန်းတွေပို့ပြီးတော့ကျေလာပါတယ်။ကမ္ဘာအပူချိန်တွေဆက်ပြီးတော့မြင့်တက်နိုင်တာကြောင့်သမုတ်တရားရင်းမြစ်နာပြင်တွေပုံမပုံတွဲလာပြီးတနာကြောက်တန်းတွေထိခိုက်ပျက်စီးလာရသလိုသဘာဝပေးတံတွေလည်းပို့ပြီးတော့အားကောင်းလာတာပါ။ပူပြင်း6တွေ့လွန်းလာကြောင်းအမေရိကန်နိုင်ငံအနောက်ပိုင်းနဲ့ကနေဒါနိုင်ငံကနေဥရောပတိုင်းနဲ့ရုရှားနိုင်ငံအရှေ့ပိုင်းအထိတော်မီကြီးတွေပို့ပြီးတော့လောင်ကျွမ်းလာတာကိုလည်းမျက်ဝါးထင်ထင်တွေ့မြင်နေရတာပါ။အပူချိန်မြင့်တက်မှုနဲ့အဲ့ဒီလိုသူ့ရဲ့အကျိုးဆက်တွေကိုကမ္ဘာသိပ္ပံပညာရှင်တွေက2023ခုနှစ်မှာတညီတညွတ်တဲ့သဘောတူခဲ့တာဖြစ်ပြီးအဲ့ဒီတွေးရှိချက်တွေကိုကုလသမဂ္ဂရဲ့ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနိုင်ငံတကာအဖွဲ့ IPCC ကတစင်ထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းကမ္ဘာတဝမ်းဖလုံအိမ်တန်းငွေထုတ်လုပ်မှုကကျမသွားတဲ့အပြင်ပိုးလိုတောင်တိုးလာနေပါတယ်ဒါကြောင့်လဲကမ္ဘာအပူချိန်မြင့်တက်မှုကခမန်းထားတာထက်ပိုးလိုတောင်မြန်ဆန်လာနေပြီလို့လည်းကျွမ်းကျင်သူတွေကသတိပေးထောက်ပြနေကြတာဖြစ်ပါတယ်ကျမနင်္ဂလာပ
ါကဘာအပူချိန်တစ်ချိန်တို့မြင့်တက်လာတော့မလားဆိုတာကိုနန်းလောင်ပြောပြခဲ့တာပါအခုတော့သတင်းတွေကသူတာပါခလေးငယ်တွေကိုထိခိုက်တဲ့လေတုညဉ့်ဉဏ်မှုကိုပြောထားပါတယ်မြမပါကဘာနိုင်ငံအတော်များများမှာလေတုညဉ့်ဉဏ်မှုနဲ့နောက်ဆက်တွဲသက်ရောက်မှုတွေခရီးပြုစရာဖြစ်လာနေပါတယ်ဒီလေတုညဉ့်ဉဏ်မှုအကျိုးဆက်တွေကြောင့်ခလေးငယ်တွေကိုဘယ်လိုထိခိုက်နေတာမညညိုလင်းပြောပြပေးပါဦးခင်ဗျာ
အရှေ့အာရှနဲ့ပစိဖိတ်ဒေသမှာဖြစ်ပွားနေတဲ့လေတုညဉ့်ဉဏ်မှုကြောင့်အဲ့ဒီဒေသကကလေးဥယျာဉ်ရဲ့62ရာခိုင်နှုန်းဟာမတန့်ရှင်းတဲ့လေတွေကိုရှူရှိုက်နေကြရတယ်လို့ကုလသမဂ္ဂကလေးသူငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကအခုရက်ပိုင်းအတွင်းကလည်းပြောဆိုလိုက်ပါတယ်။9နှစ်အောက်ကလေးငယ်တွေသေဆုံးရမှုမှာလည်းလေးပုံတစ်ပုံကလေတုညဉ့်ဉဏ်မှုကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကြောင့်ဖြစ်တယ်လို့ဆိုတာပါ။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးဖေဖော်ဝါရီလ6ရက်နေ့ကထိုင်းနိုင်ငံဗန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအသင်းမှလည်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။အခုလိုညဉ့်ဉန်းတဲ့လေတွေကိုရှူရှိုက်နေကြရတဲ့ကလေးငယ်တွေအတွေ့စမ်းမာရေးတာမကရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေလည်းရေရှည်မှထိခိုက်တက်ရောက်မှုတွေရှိသွားနိုင်တယ်လို့ UNICEF ရဲ့တာဝန်ရှိသူတွေကဆိုပါတယ်
။အာရှပစိဖိတ်ဒေသမှာဆိုလို့ရှိရင် air pollution ရာဆိုလို့ရှိရင်နိုင်ငံတိုင်းမှာလို့လို့ဖြစ်နေပါတယ်ဆိုတော့ကျွန်တော်တို့ဒီကလေးတွေဆိုလို့ရှိရင်တန်း900ကျော်ကလေးတွေอ่ะဆိုလို့ရှိရင်ကျွန်တော်တို့ဒီ polluted air ပေါ့เนาะဒီမတန်ရှင်းတဲ့လေကိုရှူနေရပါတယ်အဲ့တော့အဲ့ဒီကလေးတွေမှာဆိုလို့ရှိရင်တို့ရဲ့ကျန်းမာရေးတို့ရဲ့ပညာရေးအဲ့ဒါတွေကထိခိုက်နိုင်တယ်လို့ရေရှည်မှာလည်းတို့ရဲ့ကျွန်တော်တို့ learning capacity လို့ခေါ်တဲ့ပညာသင်ကြားနိုင်မှုတို့ရဲ့ brain impact တွေอ่ะရှိလာနိုင်ပါတယ်ဆိုတော့ရေရှည်မှာလည်းဒီဟာဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ရဲ့ development အတွက်ကောဒီတိုင်းပြည်ရဲ့စီးပွားရေးတွေအတွက်ကောရေရှည်ထိခိုက်နိုင်တယ်ပါတယ်။ဒါကြောင့်လဲဆိုတော့ဒီ region နဲ့မှာဆိုလို့ရှိရင်ကလေး၄ယောက်သေလို့ရှိရင်တယောက်ကဆိုလို့ရှိရင်ဒီ air pollution နဲ့ပတ်သက်တဲ့ consequences တွေကြောင့်ဖြစ်နေပါတယ်။ဆိုတော့ဒါအလွန်ကြီးမားတဲ့အန္တရာယ်ပဲ။ဒီအန္တရာယ်ကိုမြင်ကြသေးဘူးပေါ့နော်။ဒါမှမဟုတ်ကျွန်တော်တို့ media နဲ့ကျွန်တော်တို့အစိုးရတွေနဲ့ကျွန်တော်တို့ဒီ private sector နဲ့ကျွန်တော်တို့နောက်ဒီကျန်းမာရေးနဲ့ကဏ္ဍနဲ့နောက်ကျွန်တော်တို့မိဘတွေဆရာတွေပညာရေးကဏ္ဍအားလုံးပူးပေါင်းပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်ခင်ဗျာ
။လေတုညဉ့်ဉဏ်မှုဆိုတာကပြင်ပမှာသာမကအိမ်တွင်းမှာလည်းကြုံတွေ့ကြရတဲ့ပြဿနာတစ်ခုပါ။
ဟုတ်ကဲ့ကျွန်တော်တို့ဒေတာတွေမှာရှိတဲ့နိုင်ငံတော်တော်များများမြန်မာနိုင်ငံအပါအဝင်ဟာဒီ air pollution ကံကိုခံနေရပါတယ်။ air pollution ဆိုလို့ရှိရင်ကျွန်တော်တို့အိမ်တွင်းမှာရှိတဲ့အိမ်တွင်းရလေမတန့်ရှင်းမှုအိမ်ပြင်ပလေမတန့်ရှင်းမှုဆိုပြီးနှစ်မျိုးရှိပါတယ်။အိမ်တွင်းလေမတန့်ရှင်းမှုကတော့ကျွန်တော်တို့ဒီထင်းတို့မိသွေးတို့အသုံးပြုရာကနေထွက်လာတဲ့မိခိုးတွေကကလေးတွေအတွက်အန္တရာယ်ရှိပါတယ်။ ပြင်ပမှာဆိုလို့ရှိရင်ကျွန်တော်တို့ဒီစက်ယုံလုံယုံတွေကဆွန့်ထုတ်တဲ့ငွေရည်တွေနောက်ကျွန်တော်တို့မော်တော်ကားတွေအဲ့ဒီအစရှိတဲ့ဟာတွေနောက်ဒီပတ်ဝန်းကျင်မှာဒီရာတော့တွေကိုမိရှို့တာတွေနောက် agriculture waste တွေအဲ့ဒီအစရှိတဲ့ပတ်ဝန်းကျင်ဒီဈာမကလေးတွေအရဆိုလို့ရှိရင်အထူးသဖြင့်အိမ်ထဲမှာပဲနေနေပြင်ပမှာပဲနေနေသူတို့အတွက်ကတော့ဒီ toxic air လို့ခေါ်တဲ့ air pollution ကတော့ရှောက်သူတို့အတွက်အန္တရာယ်ရှိပါတယ်အဲ့ဒီအတွက်လည်းအစိုးရရဲ့အနေနဲ့ဦးစားပေးပြီး policy ဘိုင်းပေါ့နော် clean air energy transition လုပ်ဖို့လိုပါတယ် policy ဘိုင်းမှာကျွန်တော်တို့ climate နဲ့ environment ကိုဇောင်းပေးပြီးလုပ်ရမှာဖြစ်တယ်လို့ဒီအိမ်တွင်း household fuel household energy ပေါ့နော် household fuel မှာလည်းပန်ရှင်သော energy ကိုအသုံးပြုဖို့ဟာအစိုးရဥပဒေ policy ဘိုင်းအနေနဲ့လည်းအလွန်အရေးကြီးပါတယ်
အရှေ့အာရှပစိဖိတ်ဒေသကကလေးငယ်ပေါင်း35သန်းကျော်ဟာလေရုညဉ့်ဉန်းမှုတွေဖြစ်စေတဲ့လောင်စာတွေတုံးပြီးချက်ပြုတ်တာပူနေမှုရရှိတာတွေကိုတုံးနေကြတဲ့အိမ်တွေရှိတဲ့နိုင်ငံတွေမှာနေထိုင်နေကြရတယ်လို့လည်း UNICEF ကပြောတာပါဆွစ်ဇာလန်နိုင်ငံမှာအခြေစိုက်တဲ့ IQA ဆိုတဲ့ကမ္ဘာလေရုညဉ့်ဉန်းမှုဆိုင်ရာအချက်အလက်တွေကိုနေ့စဉ်နိုင်ရင်နဲ့အမျှတင်ပေးနေတဲ့ website စာမျက်နှာကလေရုညဉ့်ဉန်းမှုအများဆုံးမျိုးတွေကိုကြည့်မယ်ဆိုရင်အညွှန်းငိမ့်တွေကအချိန်နဲ့အမျှပြောင်းလဲနေတာမျိုးတသက်မှတ်သေးပြောလို့မရပါပဲ။အဲ့ဒီအညွှန်းငိမ့်တွေကလေရုညဉ့်ဉန်းမှုအများဆုံးဖော်ပြတဲ့မျိုးတွေထဲမှာမြန်မာနိုင်ငံကရန်ကုန်မြို့အပါအဝင်အရှေ့အာရှပစိဖိတ်ဒေသကမြို့တွေကိုထိတ်ဆုံးအဆင့်ရှိတဲ့မြို့10မြို့ထဲမှာအများတန်းလူလူတွေ့ရတာပါ။အခုရပိုင်းတွေထဲမှာပဲအာဆီယံနိုင်ငံတွေကမြို့ကြီးတွေဖြစ်တဲ့ရန်ကုန်၊ဘန်ကောက်၊ချင်းမိုင်ဟိုချီမင်းမြို့တွေဟာလေရုညဉ့်ဉန်းမှုအများဆုံးရှိနေတဲ့မြို့တွေရဲ့စည်ရင်းမှာတွေ့ရပါတယ်။လေရုညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြည့်ရင်တော့ပြင်ပလေရုညဉ့်ဉန်းမှုနဲ့အိမ်တွင်းလေရုညဉ့်ဉန်းမှုတွေကြောင့်နှစ်စဉ်လူပေါင်း9တန်းလောက်အရွယ်မတိုင်မီသေဆုံးနေကြရတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားတာပါရှင်။
ကလေးငယ်တွေကိုထိခိုက်တဲ့လေတုညဉ့်ဉန်းမှုကြောင့်မှတ်ညွှန်းညွှန်းလင်းပြပြခဲ့တာပါအခုတော့စနေနေ့ VO American သံရဲ့အစီအစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချုပ်ကိုစောမှုကြောပြပြပေးပါအောင်ခင်ဗျာ
အမေရိကန် USD တမန်ရီကုမ္ပဏီကြီးကိုဂျပန်နီပွန်စတီကဝယ်မဲ့အစားယင်းနှိမ့်နံမှုလုပ်လိုက်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်ဝါရှင်တန် CC မြို့တော်မှာဂျပန်ဝန်ကြီးချုပ်အရှိဘာနဲ့ဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းမှုမှာသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ် USD ကုမ္ပဏီကဝယ်မဲ့အစားပြောင်းပြီးယင်းနှိမ့်မှန်မယ်လို့သတင်းတောက်တွေရဲ့အမေကိုဖြေကြားခဲ့တာပါသူအနေနဲ့လည်းအမေရိကန်တမန်ရီကုမ္ပဏီကိုဂျပန်ကုမ္ပဏီကဝယ်မဲ့အစားယင်းနှိမ့်နိုင်တာကိုသဘောကျတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လန်တဲ့တွေဟာအပေးယူလို့ညှိနှိုင်းဖို့မဟုတ်ဘဲမြောက်ကိုရီးယားပြည်သူတွေနဲ့ကမ္ဘာငြိမ်းချမ်းရေးကိုကာကွယ်ဖို့ဖြစ်တယ်လို့ဒီကနေ့စနေနေ့ပါပဲမြောက်ကိုရီးယားအစိုးရကပြောကြပါတယ်မြောက်ကိုရီးယားရဲ့အခုလိုပြောကြမှုကတောက်ကြနေတော့ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်အီရှိဘာတို့တွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးကိုတည်ကြအောင်ဖော်ဆောင်ဖို့ပြောဆိုခဲ့ပြီးနောက်မြောက်ကိုရီးယားကအခုလိုတုံ့ပြန်ပြောဆိုခဲ့တာပါအာဆီယံအထူးကိုယ်စားလှယ်အသစ်ဟာမြန်မာနိုင်ငံကအပြန်ထိုင်းနိုင်ငံမှာမြန်မာအတိုက်ခံနေတဲ့ဒီကနေ့မနက်မှတွေ့ဆုံခဲ့ပါတယ်အာဆီယံအရှေ့တောင်အာရှအဖွဲ့အလက်ကျဥက္ကဋ္ဌအသစ်မလေးရှားရဲ့အထူးကိုယ်စားလှယ်အော်တမန်ဟက်ဟင်ဟာမြန်မာကမနေ့ကပြန်လာပြီးဒီကနေ့မနေ့ဘန်ကောက်မှာ NUG အမျိုးသားညွန်ပေါင်းအစိုးရနဲ့ကရင် KNU အပါအဝင်အတိုက်အခံအဖွဲ့တွေနဲ့တွေ့ဆုံခဲ့တာဖြစ်တဲ့အကြောင်းနှိဆက်သူတွေကပြောကြားခဲ့ပါတယ
်ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VOA American တဲ့ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချမ်းနဲ့နက်ဆန်လုပ်ဆိုဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိတ်ဆက်အနာယူနိုင်ကြပါစေခင်ဗျာThis program has come to you from